Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ PO American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ15ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Bambies News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းနေတဲ့အောက်လွှတ်တော်မှာရာဥကဖေရှားခံခဲ့ရတဲ့ယူကရိန်းဆိုင်ရာအမေရိကန်သမ္မတကြီးထွက်ဆိုနေပါပြီ။မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာကြီးလေးတဲ့လူခွေချုပ်ပေါင်းမှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဆုံးဖြတ်ချက်တည်းချမှတ်ရေးကုလသမဂ္ဂမှာဆွေးကြည့်ထားပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ထူးချင်ညာပြီးသွားမှာပါ။
အခုညပိုင်းသတင်းလွှာတွေထဲမှာတော့လူမျိုးတွန်းတပ်ဖြတ်မှုတာစီရေးဆိုင်ရာသဘောတူစာချုပ်ကိုမြန်မာအစိုးရဘက်ကချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပါတယ်
။မြန်မာနိုင်ငံအနေနဲ့ဒီကိစ္စကိုနိုင်ငံတကာဥပဒေကြောင်းရပါတော့အတုံ့ပြန်ဆောင်နိုင်ဖို့ပဲလုပ်သွားမယ်လို့ဖြစ်ချင်ပါတယ်။နောက်ကင်တာနာအာဂျင်တီးနားတရားဆွဲတဲ့ကိစ္စပါနော်
။သမ္မတရုံးဝန်ကြီးဌာနပြောခွင့်ရရဲ့ပြောကြားချက်နဲ့အတူထုတ်ပြန်ပေးမှာပါ။ချင်းမျိုးသားလွှတ်တော်ကိုယ်စားလှယ်ဖန်ခံထားရတဲ့ကိစ္စပြည်တော်စုလွှတ်တော်မှအရေးကြီးဆိုတင်တဲ့အပေါ်မှာတုံ့ပြန်ချက်တွေရှမ်းပြည်နယ်မြောက်ပိုင်းဝပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာ2020ရွေးကောက်ပွဲအတွက်စတင်ပြင်ဆင်နေတဲ့အချိန်ဤနဲ့မြမကြီးမှနာမည်ကြီးတစ်စိတ်ကားအစ်တွေနဲ့တပတ်ရစ်တွေအယောင်ပြန်ခံဖွင့်လှစ်တဲ့အကြောင်းကိုလည်းနားဆင်ကြရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာရာဥကဖေရှားခံခဲ့ရတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးကျန်းနာပွဲမှာထွက်ဆိုနေပါပြီ။မိကွန်းထုတ်စရာကောင်းတဲ့လူတွေရဲ့မဟုတ်မမှန်ပြောတာတွေကိုအခြေခံပြီးသမ္မတကြီးတယောက်ကိုဆွေးရကရာဥကဖြုတ်ဖို့ဆုံးဖြတ်ခဲ့တာမယုံနိုင်စရာလို့ရဖြစ်နေလေသမ္မတကြီးရောမရီယက်ဖန်နိုဗစ်ချာသူ့ကိုရာဥကဖေရှားခံရတဲ့အချိန်မှာပဲပြောဆိုထားတာပါ။ပေါ်တူနီကစခဲ့တဲ့ကျန်းနာပွဲမှာတော့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ယာယီသမ္မတကြီးဝီလျံတေလာယူကရိန်းမူဝါဒရေးရာကိစ္စတွေကိုကြီးကြပ်ရတဲ့ဒုတိယထောက်နိုင်ငံခြားရေးဝန်ကြီးဂျော့ဂျ်ကန်တို့လည်းထွက်ဆိုခဲ့ကြပါရဲ့2020ပြည့်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကပြန်ပြည့်ဖြစ်လာနိုင်တဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ပေါ်အချင်းချင်းချက်ဆမှုဆွဆဲချက်နဲ့စုံစမ်းမှုနဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာယူကရိန်းကဂျာဝန်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ဆွဆဲချက်တွေကိုစုံစမ်းပေးဖို့ယူကရိန်းနိုင်ငံကိုသမ္မတထရန့်ကပြရားပေးဖို့ကြိုးစားခဲ့တယ်ဆိုပြီးအစောပိုင်းတပိတ်စုံစမ်းမှုတွေမှာလည်းအမေရိကန်အစိုးရတရမတော်စုလုံးထွက်ဆိုထားကြပါရဲ့
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုတ်ကိုရေးဆိုင်ရာရှင်းနေရူဒီဂျူလီယာနီအပေါ်အစိုးရရှင်းနေတွေစုံစမ်းဆွဆဲမှုတွေကိုစတင်လိုက်ပြီဖြစ်ကြောင်းဘလူးဘတ်သတင်းဌာနကသတင်းထုတ်ပြန်ခဲ့ပါရဲ့ဗန္နာရေးဆိုင်ရာစီးနင်းစည်းကမ်းတွေဖောက်ဖျက်မှုရှိမရှိပြည်ပနိုင်ငံတခုအတွက်အကျိုးဆောင်အဖြစ်တရားဝင်မှတ်ပုံတင်ဖို့ပြက်ကွက်မှုစတဲ့ဆွဆွဲချက်တွေနဲ့စုံစမ်းနေတာဖြစ်ကြောင်းလည်းသတင်းကဖော်ပြခဲ့ပါတယ်နယူးယောက်မြို့တော်ဝန်ဟောင်းနဲ့ဖြစ်တဲ့သမ္မတရဲ့ရှေ့နေဂျူလီယာနီဟာသမ္မတထရန့်အပေါ်အရေးယူရေးအောက်လွှတ်တော်စုံစမ်းဆက်စပ်မှုတွေမှာအဓိကနေရာကပါဝင်နေသူဖြစ်ပါတယ်သမ္မတထရမ်ကရှင်းနှစ်သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်ခြေရှိသူဒုသမ္မတဟောင်းဂျိုးဘိုက်ဒန်အပေါ်စုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုဖိအားပေးခဲ့တဲ့ဆိုပြီးအောက်လွှတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းနေတဲ့နေရာမှာရှင်းနှစ်ဖြစ်သူဂျူလီယာနီရဲ့အခမ်းအနားကိုတည်နိုင်ဖို့လဲကြိုးပမ်းနေကြပါတယ်ဘ ਹੁ အစိုးရရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းသမ္မတရဲ့အကျိုးဆောင်ဂျူလီယာနီအဖြစ်ရှိကြောင်းတွေ့ရှိခဲ့မယ်ဆိုရင်သူ့အနေနဲ့အောင်းမိမှာမဟုတ်ဘူးလို့နယူးယောက်တာမိုင်းခရိုင်ရှင်းနေချုပ်ရုံးမှအစိုးရရှိနေဖြစ်တာဝန်ထမ်းခဲ့ဘူးသူတဦးကိုကိုးကားပြီးတော့လဲဘလူးဘတ်သတင်းကဖော်ပြခဲ့ပါတယ
် As is the situation of foreign ဖြစ်တဲ့နေရာရှိသူအမေရိကန်နိုင်ငံသားတယောက်ကိုဒီကနေ့ပဲလေကြောင်းကနေနေရက်ပြန်ပို့လိုက်တဲ့အကြောင်းတူကီနိုင်ငံကပြောလိုက်ပါတယ်တူကီနဲ့ဂရိနိုင်ငံနယ်စပ်ကဂျာကန်နယ်မြေမှာရဲတော်ကြပိတ်မိနေခဲ့တဲ့အမေရိကန်နိုင်ငံသားကိုဂရိနိုင်ငံဘက်ကဝန်ဝင်ငင်းဆန်လိုက်ပြီးတော့တူကီနိုင်ငံကနေရက်ပြန်ပို့လိုက်တာဖြစ်တဲ့အကြောင်းတူကီပြည်ထောင်ဝန်ကြီးဆူလိုင်မန်ဆူလူကပြောဆိုလိုက်တာပါဂရိနိုင်ငံကိုပို့ဖို့တောင်းဆိုခဲ့ပေမဲ့ဂရိအနာဘိုင်းနယ်ဘက်ကလက်မခံခဲ့တာကြောင့်အခုနောက်ဆုံးတူကီကအမေရိကန်ကိုပို့လိုက်တာလို့လည်းဆိုပါတယ်အဲဒါဆိုသူကျဖော်ဝင်နေဖြစ်တန်တရားရှိသူတွေကိုတော့တူကီနိုင်ငံကတင်းလာနေကဆက်လို့နေရက်ပြန်ပို့နေတာပါအာရနွယ်ဘွားအမေရိကန်နိုင်ငံသားကိုတော့အီတန်ဘူမြို့ကနေလေကြောင်းကပြန်ပို့ခဲ့တာဖြစ်တဲ့အကြောင်းအန်ကာရာမြို့မှာပြည်ထောင်ဝန်ကြီးကသတင်းတောက်တွေကိုပြောခဲ့တာပါတူကီနိုင်ငံဟာအဲဒါဆိုသူကျဖော်ဝင်နေကိုတက်ဆိုင်ရာနိုင်ငံတွေထံပြန်လည်ပို့ဆောင်နေတဲ့အကြောင်းပြောခဲ့ပေမဲ့လည်းဗန်နိုင်ငံတွေဆိုတာကတော့တူကီပြည်ထောင်ဝန်ကြီးကအတိအကျပြောမတော်ပါဘူး
Italy Nanganga, Yejini, Venice, Muma, Tingaya, Saint Mark's, Yango, Louis Madonna, and Lumuro, and Adigni Pilai Bari, Jebo, Chedi, Jinya Tara, Dudiam Yang Nipi, Dinima, Jinota, Gila, Melo, Kaman, Taji, Nanai, Lumave, Saint Mark's, Yango, Amyabi, the Madonna, and Lumuro, Luigi, Bruganuga, Big Herava, Jinuani, Jinima, Louis Piadona, and Lubitari, Jinian of Yentem, Yende, Zinjan, Lamigo, Muro, and Main Tola, Bidinampa, Lodamariga, Pesha, Bari, St. Mark's in Yama Chide, Bessendine Bessaliga, Piasha Ko Jang Hale, Nibound the Tongia Dima, Chow Jay Miao, Yijida Dango Kani Avare, Digne Dalsa Nima, Tiye Hang Navi, John Yende Melu Kamantavare, Sanjay De Al Tiye, Jimuja, Mugo, Pongwani, Yinian of Yenem, Yendanibare, Venice Yibo Muma, Nibound Nazajo, Dwayne Solo Yinsai, Jimugo Yinsai Niaraba. ပင်လယ်ရင်းမြစ်နယ်ပြင်တဲ့6ပေကျော်ရေကြီးခဲ့တာကြောင့်အီတလီအစိုးရကအရေးပေါ်အခြေအနေကြတာပေးနေကကြေညာခဲ့တာဖြစ်ပါတယ်အရေးပေါ်ရေပေးတုံးပြန်ရေးအတွက်ရုံငွေ
New American Tan, Yabe Mimavada, Season Ego, Yavan Kunaigani, Senaiti, Lidometer Sako, Kilo has Tenga, Dinga Tonya, Lidometer Nasanga, Kilo has Titi Shekon Tonya, Lidometer Tonsan Ne, Kilo has Kuton Tongane, Patamala Yuama, Lilamita Tia Kuze, Kilo has Tenga, Kongaruaniva, Tolin Pinuaka.
New American Tan, Yamavai, Season E, Tauchani, Yabe Trinigo, Selechina Nibare. မြန်မာနိုင်ငံတိုင်းဒေသတွေမှာချီလေးရဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်နေတယ်ဆိုတဲ့ဆက်ဆက်ချက်နဲ့ဆုံးဖြတ်ချက်တည်းရဲ့အချက်အလက်ကြီးကုလသမဂ္ဂမှာဆုတ်ပြုလိုက်ပါတယ်ကုလသမဂ္ဂပါဝင်ခိုင်လုံတဲ့စုံစမ်းမှုတွေကရရှိထားတဲ့တရင်အချက်အလက်အစီရင်ခံစာရေးအရရခိုင်ကချင်နဲ့ရှမ်းပြည်နယ်ပြည်ပါဝင်နိုင်ငံတော်မှာလူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ဆက်လက်ဖြစ် မစင်းနေနဲ့တခြားလူနည်းစုတွေပါဝင်မြန်မာနိုင်ငံထဲမှာလူခွင့်ရရှိအောင်အကာအကွယ်ပေးဖို့နဲ့လူလက်ခွင့်ရရှိရေးအတွက်လည်းတောင်းတိုက်တွန်းခဲ့တာပါ။အချိန်နဲ့မှာပဲလူခွင့်ရချုပ်ဖောက်မှုတွေကိုစုံစမ်းဖော်ထုတ်ပြီးတာဝန်ရှိသူတွေကိုရေးယူဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဘက်ကတော့နိုင်ငံတစ်ခုချင်းလိုက်ဆုံးဖြတ်ချက်ချမှတ်ဖို့လက်မခံနိုင်တဲ့အကြောင်းကန့်ကွက်ခဲ့တာပါ။2019ဩဂုတ်လရက်ရခိုင်ပြည်နယ်မှာမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့စစ်စင်ရေးတွေအတွင်းလူခွင့်ရချုပ်ဖောက်မှုတွေစိုးစိုးဝါးဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကစွပ်စွဲထားပြီးစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းနေကြတာပါ။လူညာဆိုတဲ့အတုံးလုံးကိုတရားဝင်အသိအမှတ်ပြုထားတဲ့မြန်မာဆွေရကတော့နိုင်ငံတကာနဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲနေတယ်လို့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိတဲ့အကြောင်းပြောဆိုထားတယ်လို့ကျူးလွန်နေတာတွေကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းလည်းပြောဆိုထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကနေမလေးရှားကိုသွားဖို့ကြိုးစားတဲ့ရိုဟင်ဂျာဒုက္ခသည်122ယောက်ကိုဘင်္ဂလားပင်လယ်ော်ထဲမှာဘင်္ဂလားဒေ့ရှ်ကံယူရန်ဆောင်တပ်ဖွဲ့ကဂျာလာဘီဒီကခေတင်ခဲ့ရတယ်လို့တပ်ဖွဲ့ပြောသွင်းခွင့်ရသူကပြောပါတယ်ပင်လယ်ထဲမှာဆက်လက်တစဉ်ဆက်ပြက်ပြီးတော့နှစ်မလို့ဖြစ်နေတယ်လို့တင်္ဂါတွေကအကြောင်းကြားတဲ့အတွက်ကင်းလက်အဖွဲ့တွားရောက်ကယ်ဆယ်ခဲ့ရကြောင်းကံယူရန်ဆောင်တပ်ဒုတိယတပ်မှူးစိန့်ဖူအစ္စလမ်ကရိုက်ဒါစတင်ထနာကိုဒီကနေ့ပြောကြားပါတယ်ဒုက္ခရောက်နေတဲ့ဆက်လက်ဘောကအမျိုးသမီး58ယောက်အမျိုးသား48ယောက်နဲ့ကလေး18ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ပြောပါတယ်။ဒီနှစ်ထဲမှာပဲဒုက္ခသည်စခန်းတွေကနေမလေးရှားကိုပို့ပေးမဲ့လူကုန်ကူးသူတွေလက်ကနေရိုဟင်ဂျာ900ထက်မနည်းကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့နဲ့ကန်ယူရန်ဆောင်တပ်ဖွဲ့တွေကကယ်တင်ခဲ့ရတယ်လို့လည်းဆိုပါတယ်။စခန်းပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေကနေပို့မှုကောင်းမွန်တဲ့ဘဝရမယ်လို့မျှော်လင့်ပြီးထိုင်းနဲ့မလေးရှားဘက်တွေကိုသွားဖို့ကြိုးစားနေကြတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံမှာလည်းရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေကနေမလေးရှားကိုဆက်လက်နဲ့သွားဖို့ကြိုးစားသူတွေကိုမနစ်က3ချိန်ဖမ်းမိခဲ့ပါတယ်
။မြန်မာနိုင်ငံပါဝင်မဲခေါင်ဒေသနိုင်ငံတွေနဲ့ကုလသမဂ္ဂရဲ့မွေးရစီဝနဲ့ရည်စွေးမှုတက်ဖြည့်ရေးယူ UNODC တို့ပူးပေါင်းပြီးဒေသရဲ့မွေးရစီဝတက်ဖြည့်ရေးအချိန်မြင့်တဲ့စီစဉ်ချက်ကိုဒီနေ့ပဲသဘောတူလိုက်ပါတယ်။ထောင်လိုင်းရင်းသတင်းတွေဖလှယ်တာနေဆက်ပြကျော်လှူရှာနေတဲ့ရည်စွေးခိုင်းတွေနဲ့ရည်စွေးခိုင်းတွေရဲ့မွေးရစီဝမှာကုမှုတွေကိုနိုင်ငံနဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့သဘောတူလိုက်တာပါ။ဒီသာတွင်မွေးစေဝထုတ်လုပ်မှုတွေနဲ့မောင်းကုန်မှုတွေမှာအချက်ချာနေရဖြစ်တဲ့ရွှေပြည်ကန်ဒေသ၃နိုင်ငံဖြစ်တဲ့မြန်မာ၊ထိုင်း၊လာအိုအပြင်တရုတ်၊ဗီယက်နမ်၊ကမ္ဘောဒီးယား၊ဝန်ကြီးတွေပါတက်ရောက်လာကြတဲ့ဘန်ကောက်မြို့ကစီဝေဝဲမှာတော့ထောက်လိုင်းသတင်းချက်တွေကိုပုံမှန်ဖလှယ်သွားဖို့နေဆက်ဖြစ်ချင်စုံစမ်းမှုတွေကိုပုံမှန်ပူးတွဲဆောင်ရွက်သွားကြဖို့နဲ့မွေးစေဝတက်ဖြည့်စီမံချက်တွေကိုပူးပေါင်းဆောင်ရွက်ဖို့တွေကိုသဘောတူကြတာပါ။အရင်ကပူးပေါင်းဆောင်ရွက်မှုတွေကိုအချိန်နဲ့လိုအပ်ချက်ရဆောင်ရွက်ခဲ့ရပြီးမြဲ Kukar, Bodin Che Yagetwe, Pobi Sejane, Tia San, and Melo Mulin Jale, UN Urisie, Shidong Ashaia Tong, Jeremy Douglas Piovare.
Australian and New South Wales Media Ma, Long Journey, Tommy Jan, Tesson, Lea Shinide Ma, Milan Jamu Chini, Bosula, and Nelu Anaman with the Betabare. တောက်ချာနေညဘက်9:00နာရီကျော်ချိန်အထိ Richmond တောင်ကြားဒေသမှာရှိတဲ့Gospel Mountain နဲ့ Myall Creek Road ရပ်တွေမှာတော်မီလောင်နေတဲ့တောမီနှစ်ခုကိုအရေးပေါ်သတိထားစရာအဆင့်မှာရှိတယ်လို့မီဒါတစ်ခွဲကသတ်မှတ်ထားပါတယ်။မိဘေမလွတ်နိုင်တဲ့နေရာမှာနေကြတဲ့ဒုက္ခသည်တွေကိုလည်းအရေးကြုံရင်ထွက်ပြေးကြဖို့အသင့်မြင့်ထားပါလို့တောင်းရင်ရှိသူတွေကသတိပေးထားပါတယ်။ပြည်နယ်တော်ဝန်စုစုပေါင်းတောမီလောင်ကျွမ်းမှုပေါင်း60 တောင်ကျန်နေညာပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါရှင်အခုသတင်းဓာတ်တွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ် လူမျိုးလုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူစာချုပ်ကိုမြန်မာအစိုးရဘက်ကချိုးဖောက်တယ်ဆိုတဲ့ဆက်စွဲချက်နဲ့ဂမ်ဘီယာနိုင်ငံကကမကထပြုပြီးကုလသမဂ္ဂရဲ့ပင်မတရားရေးအဖွဲ့ဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံကိုတရားစွဲလိုက်တာကိုမြန်မာဘက်ကဥပဒေကြောင့်အရတင့်တော်သလိုတုံ့ပြန်သွားမယ်လို့ပြောပါတယ်မြန်မာနိုင်ငံရေးစတင်စုံစမ်းဖို့ ICC
နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန်းကောင်းဆောင်တွေကို Rohingya Muslim ni apa lumiu tong tapcha mune suswebi Rohingya rene Latin America lu kuyi apweri ga noe ma satong yane ga Argentina teayong ma tenteng gera ba Nengene ka teayong ICJ ma Nema nengene go teay swet su thara go uberi chao inya tong jang toa me lo Digen ni ni biro ma chenpare tamra eno trin la shine mwe ma Tamra eunyong jayi mucho uzo te ga pyo cha lai bi me မြန်မာနိုင်ငံရေးစတင်စုံစမ်းဖို့ ICC
နိုင်ငံတကာရာဇဝတ်ခုံရုံးကခွင့်ပြုလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ကတော့သူကအခုလိုတုံ့ပြန်ပြောဆိုသွားပါတယ်။နိုင်ငံတော်ဆိုကအနေနဲ့ဒီလမ်းကြောင်းကဖြစ်လာနိုင်တယ်ဆိုတော့ပြီးခဲ့တဲ့တစ်နှစ်ကျော်လောက်ခရီးတိုင်းကြိုးပြီးတော့ခံမှန်းမိပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လည်းအခုဆောင်ရွက်ဖွဲ့ရရှိရတယ်ကျွန်တော်တို့ဆောင်ရွက်နေတယ်။မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့ ကွန်ဒီရှင်တွေနောက်ဒီ ICJ ရဲ့မန်ဒိတ်ပေါ့နော်ပြီးရင်ဒီသူ့ရဲ့မန်ဒိတ်အပြင်သူ့ရဲ့ဆောင်ရွက်နိုင်တဲ့လုပ်ထုံးလုပ်သည့်ပေါ့နော်နိုင်ငံတကာဥပဒေတွေကအများကြီးဆက်ဆက်ပါတယ်မြန်မာနိုင်ငံအနေနဲ့ဒီကိစ္စကိုနိုင်ငံတကာဥပဒေကြောင်းရပါတော့အတုံ့ပြန်ဆောင်ရွက်နိုင်ဖို့ပဲလုပ်သွားမယ်လို့ဖြည့်ချင်ပါတယ်နောက်
ICC ကိစ္စပေါ့နော်ကျွန်တော်တို့ ICC ကမြန်မာနိုင်ငံပေါ်မှာစုံစမ်းစစ်ဆေးမှုပြုလုပ်ခြင်းဟာနိုင်ငံတကာဥပဒေနဲ့မညီညွတ်ဘူးဆိုတာအတိအလင်းဖော်ပြထားပြီးဖြစ်ပါတယ်အခုလည်းဒီဘော်ဒါဖြစ်ပါတယ်နိုင်ငံတကာဘက်ကဆွဆွဲပြောဆိုနေတာတွေနဲ့ပတ်သက်လို့အစိုးရဘက်ကငြင်းပယ်နေတာမျိုးမရှိပဲနိုင်ငံတကာဘက်ကပညာရှင်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကမကြခင်ထွက်ပ
တွေပါဝင်တဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးအကောင်ရှင် ICOE ဖွဲ့စည်းထားပါတယ်အဲ့ဒီ ICOE ရတယ်ကျွန်တော်တို့စုံစမ်းစစ်ဆေးစစ်ဖြစ်ပါတယ်နောက်တစ်ဖက်မှာလည်းတက်မတော်ကစုံစမ်းစစ်ဆေးအကောင်ရှင်ကိုတော့ inquiry ဆိုတာဖွဲ့ပြီးဆောင်ရွက်နေပါတယ်ကျွန်တော်တို့ပြည်တွင်းမှာဒီလိုမျိုးဟိုစုံစမ်းစစ်ဆေးမှုတွေပေါ့မြန်မာနိုင်ငံအနေနဲ့လုပ်နေတာလုပ်ဆောင်နေတာဖြစ်ပါတယ်တတိယအချက်အနေနဲ့ဒီစုံစမ်းစစ်ဆေးမှုတွေကနေပြီးတော့ကျွန်တော်တို့ ICOE စုံစမ်းစစ်ဆေးချက် report ထွက်မယ်စစ်ဆေးချက်ကနေပြီးတော့တွေ့ရှိချက်တွေထွက်လာမယ်နောက်ချက်ကတက်မတော်ကကိုတော့ inquiry ပေါ့နော်စုံစမ်းစစ်ဆေးခုံရုံးကတွေ့ရှိချက်တွေရှိတယ်ဆိုတော့လည်းတို့ထုတ်ပြန်ထားတယ်ပေါ့နော်ဒီလိုမျိုးချိုးဖောက်မှုဆိုင်ရာလုံဆောင်ချက်တွေရှိတယ်ဆိုရင်ကျွန်တော်တို့အစိုးရအနေနဲ့ဥပဒေနဲ့ညီအရေးယူသွားမယ်
ဥပဒေပညာရှင်ဒေါက်တာဆိုင်းငွန်ကျုံလင်ကတော့
အစိုးရရဲ့တုံ့ပြန်ချက်ကမြန်မာနိုင်ငံရဲ့ပုံရိပ်မြန်မာနိုငံရဲ့စီးပွားရေးနိုင်ငံတကာဘက်ကမြန်မာနိုင်ငံရဲ့အပေါ်အမြင်တွေနဲ့နိုင်ငံတကာဘက်ကတတ်မှတ်ချက်တွေအပေါ်အကျိုးသက်ရောက်မှုတွေရှိမှဖြစ်တာကြောင့်အစိုးရအနေနဲ့ဒီအပိုင်းကိုအကောင်းဆုံးတုံ့ပြန်သွားစေလိုတယ်လို့အကြံပြုဆွေးနွေးသွားပါတယ်။ရှင်နဲ့အာဂျင်တီးနာ ဒီနော်အဲဒီစတိကောကတရားရုံးကိုကျွန်တော်တို့ကမတုံ့ပြန်မှုဆိုပြီးတော့ကြော်ဖြတ်လုပ်ရတဲ့ကိစ္စမဟုတ်ဘူး။အဲ့တော့နံပါတ်၁ကကျွန်တော်တို့ကဥပဒေအကျိုးသက်ရောက်မှုစဉ်းစားပူလို့ရတယ်။ဒုတိယကနိုင်ငံကြီးရအကျိုးသက်ရောက်မှုအကျိုးသက်ရောက်မှုအစိုးပြဖြစ်အကောင်ဖြစ်ဖြစ်အဲ့ဒါကိုလည်းစဉ်းစားပူလို့ရတယ်။တတိယချက်ကဒီလိုမျိုးနိုင်ငံတစ်ခုကနိုင်ငံတကာဆက်ဆံရေးနေပြည်မှာနာမည်ပြ ူးကြီးနဲ့ပတ်သက်တဲ့အရာတွေနဲ့လည်းဆိုင်တယ်ဒီဟာတွေအားလုံးကိုထက်သွက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရဖက်ကနေအကောင်းဆုံးတုံ့ပြန်နိုင်ပါစေလို့ကျွန်တော်ကတော့မျှော်လင့်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်နေတဲ့ဒုက္ခသည်တွေပြန်လာရေးလုပ်ငန်းစဉ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအားနည်းနေတာကြောင့်မအောင်မမြင်ဖြစ်နေရတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်မြန်မာအစိုးရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုတ်ကိုလက်မခံဘဲပယ်ချထားပေမဲ့တစ်ဖက်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းလည်းပြောဆိုသွားပါတယ်ရှင်
တို့ရရှင်များရှင်ဒီခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအကျွဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းတက်ချင်းမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံအတော်များများကပါအားပေးခဲ့ကြပါတယ်လူခွေချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလားနိုင်ငံတကာဖိအားတွေကတဒမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိန့်များလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA ရဲ့တောက်ကြနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရပါရှင်။ချင်းပြည်နယ်ပလဝမြို့နယ်မဲဆန္ဒနယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝိတ်တင်ကိုဖန်ထားတာကန့်ကွက်ရှုံချကြောင်းနဲ့အများဆုံးပြန်လွှတ်ပေးဖို့ပြည်ထောင်စုလွှတ်တော်မှအရေးကြီးအဆိုတင်သွင်းတာကိုရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကကြောင်းကျိုးစီလျော်မှုမရှိဘူးဆိုပြီးတော့ဝေဖန်ပါတယ်။ဒီဥဝိတ်တင်ရဲ့ကိစ္စကို AA ကဖန်ထားတဲ့ဥဝိတ်တင်ရဲ့ကိစ္စကိုရခိုင်တိုင်းရင်းသားပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုအစိုးရဘက်ကတရားစွဲထောင်ချတာနဲ့နှိုင်းယှဉ်ပြီး AA ဘက်ကပြောခဲ့တာကိုလည်းလက်ရှိအာဏာရပါတီလွှတ်တော်အမတ်တွေကဘလို့တုံ့ပြန်ပါသလဲဆိုတာ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝိတ်တင်ဖန်ဆီးခံခဲ့ရမှုနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်တွင်ဒီလိုအရေးကြီးဆိုတင်တွင်တာဟာကြိုးကြောင်းစီလျမှုမရှိဘူးလို့ AA ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်တုခကဆိုပါတယ်
။သူကပါလီမန်အမတ်တယောက်အနေနဲ့နော်သူ့အလုပ်ကိုသူမလုပ်ပေးနဲ့ဗမာစစ်တပ်ရဲ့ထောက်လှမ်းရေးလုပ်ငန်းတွေကိုသူကနေပြီးတော့ဟိုတောက်လျှောက်လုပ်နေတယ်တဖက်မှာဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်အောင်နေပြီးတော့မှနောက်ခွေကနေပြီးတော့ဒါလူငယ်တွေကိုတွေးကြုံလုံးဆိုပြီးတော့လုပ်နေတဲ့ဥစ္စာတွေရှိတယ်။အဲဒါကြောင့်မို့လို့ဥဝိတ်ကအဖမ်းခံရတာဖမ်းကြည့်တဲ့အတွက်ကြောင့်မို့လို့နော်ဒီပါလီမန်မှာနေပြီးတော့ဒီလွှတ်ပေးဖို့အတွက်တင်နေဆိုတဲ့ဥစ္စာကတော့ဘယ်လိုမှဟိုကြိုးကြောင်းစီလီမှုလေးမရှိတဲ့ကိစ္စဖြစ်တယ်။ဒီဥဝိတ်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘာမှဒီခံထားတာမရှိဘူး။ဟိုကျွန်တော်တို့ကနှုတ်ကင်းလုံထိုက်တာကိုလုံးနေတာလို့ပဲကျွန်တော်တို့ဘက်ကတော့ဒါအခိုင်အမာပြောနိုင်တယ်ဗျ။ကျွန်တ
ော်ကအရေးကြီးဆိုတင်လိုက်တာပဲလေ။ဒါကိုကျွန်တော်တို့ဆက်ရှိ16ရက်နေ့ကျမှကွန်တိန်နာရွှေ့ကြမှာ။ကျွန်တော်တို့ကဥရင်းနဲ့အချမ်းဖက်ဖန်ဆီးတာမျိုးဒီကံကဆန့်ကွက်စွာရှင်းချတာပါ။
ဒီနေ့အတွင်းမှာမျိုးရလှုပ်တော်ကိုယ်စားလှယ်ဥဝိတ်တင်းကိုရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးခဲ့တယ်လို့အမျိုးနယ်ပြည်သူ့လှုပ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုလည်းနိုင်ငံတော်ပုံကံမှုနဲ့နိုင်ငံတော်အချီညူပြည့်စုံမှုပုံမှန်နဲ့ဒီမတ်လမှာအာဏာပိုင်တွေကနေဆွဲချက်တင်ပြီးထောင်ဒဏ်22နှစ်ချမှတ်ခဲ့ပါတယ်။ဒေါက်တာအေးမောင်ဖမ်းဆီးခံရတာဟာဒီဇယ်ဥပဒေကိုချိုးဖောက်လို့ဖြစ်ကြောင်းပြည်သူ့လှုပ်တော်ကိုယ်စားလှယ်ဒေါက်တာလှမိုးကဆိုပါတယ်
။ဒီဇယ်ဥပဒေကိုဒေါက်တာအေးမောင်ကချိုးဖောက်တဲ့အတွက်ကျွန်တော်ဥပဒေရဖမ်းဆီးတယ်
ที่บ้านคนที่อยู่มาไม่ชินที่บ้านตู้เย็นนั่งนอนอย่างที่เจ้าอุลูชอบกันอุลูอยากยืนยันให้เจ้าเจ้าหนุ่มเนี่ยบ้ามาเป็นเจ้าไม่ใช่หรอเอพี่คุยยาขันดูข้ากันหรอตอนก่อนอีหม่องพันธุ์ที่ท้องชาขันยาละฮะอาศัยอยู่ในอุบลีกูรู้ตัวตรงชาในเดลูวิพันธ์ท้าวเลยตอนนี้มาอามาโมลูโอ้โหเฮ้ยเป็นคนที่เราไม่เป็นเนี่ยสิ่งนี้เนี่ยตอนก่อนอีหม่องลูจะขันจิตุที่อารมณ์งานเนี่ยจิตุท้าวขันท้าเลยเนาะพวกกูไม่รู้จะรู้สิ่งนี
ဒီလိုမျိုးတွေပြောလာတဲ့ဥစ္စာကတော့ဥပဒေကိုသူတို့လိုသလိုမျိုးဆွေးပြီးတော့အဲ့လိုမျိုးကျင်းတုံးနေတဲ့ဥစ္စာကတော့ဒါဘယ်လိုမှလက်ခံနိုင်စရာမရှိတဲ့ကိစ္စဖြစ်တယ်။အေးတပ်ဖွဲ့ကနေဖမ်းဆီးထားတဲ့ချင်းပြည်နယ်ပလဝမြို့နယ်အမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးဝေးတင်းကိုအမြန်ဆုံးပြန်လှုပ်ပေးဖို့ချင်းရပ်ဖက်လူမှုဖွဲ့စည်း40ကျော်ကနိုဝင်ဘာလ17ရက်နေ့မှာတောင်းဆ
ကျွန်တော်တို့ထုတ်ပြန်ခြင်းနဲ့ချက်ထုတ်ပြီးမှာတော့မီဒီယာစီမှာကြိုးရတာရှိတယ်အဲ့ဒါတော့သူတို့မဟုတ်ပေးဘူးလို့ပြောတာတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့ကလည်းအောက်တစ်ဆင့်ဒီဖြစ်တာပေးဖို့ကျွန်တော်တို့လိုဆီလုပ်နေတာတော့ရှိတယ်အခုပြင်ဆင်နေတာတော့ရှိတယ်
ပလောင်ဝမ်မြို့နယ်မြူရန်လှုပ်တော်ကိုယ်စားလှယ်ဦးဝေတင်းကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကအိန္ဒိယနိုင်ငံသားငါးဦးဆက်ကပြန်းနှစ်ဦးဆက်လီမောင်းသမားနှစ်ဦးတို့နဲ့အတူကရတန်မြစ်ကျောင်းပေါ်မှာအေအေတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်အိန္ဒိယနိုင်ငံသားတွေနဲ့ကြံတဲ့လူအလုံးကိုတော့နောက်တစ်နေ့မှာပြန်လှုပ်ပေးခဲ့ပြီမဲ့ဦးဝေတင်းကိုတော့အေအေတပ်ဖွဲ့
တိုင်းဒေသတွေကဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ထိန်းချုပ်နယ်မြို့နယ်တွေမှာ2020ရွေးကောက်ပွဲကျင်းပနိုင်ဖို့ဝပါတီ၃ခုပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်နေသလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့လည်းညှိနှိုင်းနေပါတယ်။ဝတိုင်းဟင်းသားပါတီတွေဘက်ကတော့ရွေးကောက်ပွဲကျင်းပနိုင်ဖို့အကောင်းဘက်ကမျှော်လင့်ထားတဲ့အကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်သတင်းပေးပို့ထားပါလိမ့်ရှင်
။ UWSA လာရှိုးစက်ဆိုင်ရုံတာဝန်ခံဦးညီရန်ကိုဖယိုရီကဆက်သွယ်ကြည့်ရတဲ့အခါမှာရွေးကောက်ပွဲဖြစ်နိုင်ခြင်းဟာအကြီးအကဲရဲ့ညှိနှိုင်းဆွေးနွေးမှုတွေပေါ်မူတည်လိမ့်မယ်လို့ပြောပါရတယ်
။တကယ်လို့ရှိတာဒီနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ဌာနချုပ်နဲ့ဘယ်လိုများဒါရိုက်ဆက်သွယ်မှုတွေရှိလဲဆိုတာတော့ကျွန်တော်တို့မသိရပါဘူးနော်။ဘယ်လိုပဲဖြစ်ဖြစ်ဒါဘုဌာနချုပ်နဲ့နိုင်ငံတော်အစိုးရကြီးကဲတွေရဲ့ဆုံးဖြတ်တပတ်တူညီမှုပေါ်မှာမူတည်ပါတယ်နော်။
ပြည်အောင်စုရွေးကောက်ပွဲကော်မရှင် UEC နဲ့ UWSA ညှိနှိုင်းမှုတွေလုပ်နေဆိုတဲ့ကိစ္စမှာဝါပါတီတချို့ကအကောင့်ဘက်ကမျှော်လင့်ထားကြောင်းပြောပါတယ်။ဝါပါတီသုံးခုဖြစ်တဲ့ဝါဒီမိုကရက်တစ်ပါတီ၊ဝါအမျိုးသားစည်းလုံးညီညွတ်ရေးပါတီနဲ့ဝါလစ်ဘရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီတို့ကအချင်းချင်းပူးပေါင်းပြီးလာမယ့်2020ရွေးကောက်ပွဲဝင်နိုင်ဖို့အတွက်ဒီနေ့နိုဝင်ဘာ15ရက်မနက်ပိုင်းမှာပါတီသုံးခုဆွေးနွေးခဲ့ကြပါတယ်။ပါတီပေါင်းစည်းရေးလုပ်ပြီးရဲ့နောက်ပိုင်းမှာဝါကိုပိုင်အုပ်ချုပ်권ရတိုင်းတစ်ခုလုံးမှာရွေးကောက်ပွဲလုပ်နိုင်ဖို့ဦးတည်ဆွေးနွေးခဲ့ကြောင်းဝါ Liberal Democratic တူတက်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးဆိုင်ပေါင်နာက VOE ကိုပြောပါတယ်
။ကြိုဆိုတာပေါ့ဗျာတကယ်လို့သူတို့ကနိုင်ငံလို့ရကြတယ်ဆိုရင်တော့ကျွန်တော်တို့အတွက်မင်္ဂလာပဲပေါ့။အဲ့ဒါကိုကျွန်တော်တို့ပါတီပေါင်းစည်းရေးလုပ်ပြီးတဲ့နောက်ပိုင်းမှာဒီဝါဒေသတစ်ခုလုံးမှာလည်းပဲရွေးကောက်ပွဲလုပ်နိုင်အောင်တော့ကျွန်တော်တို့ကိုစူးစမ်းသွားမယ်လို့တော့ကျွန်တော်တို့ကအကျန်းအားဖြင့်ဒီလိုပဲဥတည်ချက်ထားတာပေါ့လေနော
်ဝါပြည်သွေးစည်းညီညွတ်ရေး UWSA အဖွဲ့နဲ့ရွေးကောက်ပွဲကော်မရှင်တို့ညှိနှိုင်းနေတဲ့ကိစ္စတွေအောင်မြင်နိုင်ဖို့အတွက်မျှော်လင့်ထားကြောင်းဝါအမျိုးသားစည်းလုံးညီညွတ်ရေးပါတီဥက္ကဋ္ဌဦးညီပလိတ်က VOA ကိုပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ဟိုတိုးတက်မှုတစ်ခုဟိုဆိုတော့ရင်းချမ်းရတဲ့တိုးတက်မှုတစ်ခုပဲမြင်ရတာပဲကောင်းပါလေအဲ့ဒီဟာလေနော်ပေါင်းစည်းဖို့ပြေချာတော့အရှင်ပြေမယ်လို့ကျွန်တော်တို့ကယုံကြည်ထားတယ
်ဝါနိုင်ငံရေးပါတီကြီးရဲ့တင်ပြမှုအပေါ်ရွေးကောက်ပွဲကော်မရှင်ရဲ့သဘောထားကိုသိနိုင်ဖို့ VOA ကတောင်းရှိသူတွေကိုဆက်သွယ်ခဲ့ပြီးမြဲဆက်သွယ်လို့မရခဲ့ပါဘူးနိုင်ငံရေးလေးလာသူဦးမောင်မောင်စုကတော့ UWSA ဝါတပ်ဖွဲ့ကြီးထိန်းချုပ်ထားတဲ့နေရာဒေသမှာရွေးကောက်ပွဲကျင်းပနိုင်လိမ့်မယ်လို့မမြင်ကြောင်းအခုလိုပြောပါတယ်
UWS ဝါတာတွေရှိနေသေးရဲ့အဲ့ဒီဒေသမှာဖြစ်လာမယ်လို့တော့မထင်ပါဘူးခင်ဗျ။တမန်တော်အနေနဲ့ကတော့ဒီဝါတာအနေနဲ့သူ့ဒေသကိုဖိချုပ်ထားတဲ့ area မှာရွေးကောက်ပွဲကျင်းပပေးဖို့ဆိုတာဖြစ်နိုင်မယ်ကိစ္စတော့မဟုတ်ပါဘူး
။တချိန်ကဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီးအာဏာသိမ်းယူခဲ့တဲ့ဝါပြည်သွေးစည်းညီညွတ်ရေး UWSA အဖွဲ့ဟာအစိုးရနဲ့ညီညာရေးယူခဲ့တဲ့နှစ်ပေါင်း30ကျော်ကာလမှာဖွံ့ဖြိုးတိုးတက်လာခဲ့ပါတယ်။ မကြသေးခင်ကလုပ်ခဲ့တဲ့ဝညဉ့်ညာရေးတည်ထောင်မှု230ပြည့်အခမ်းအနားမှာဥက္ကဋ္ဌဥပဝေချံကပြည်အောင်စုအစိုးရအနေနဲ့ဝကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုပြည်နယ်အဖြစ်သတ်မှတ်ပေးဖို့နဲ့ဝဒေသအနေနဲ့ပြည်အောင်စုမြန်မာနိုင်ငံကနေခွဲထွက်သွားမှာမဟုတ်ဘူးလို့လည်းကတိပေးခဲ့ရပါနိုင်ငံတော်အဆင့်တောင်ရှိသူတွေအနေနဲ့ဒီပွဲကိုတက်ရောက်ခဲ့ခြင်းမရှိသလို လက်ရှိရတအစိုးရကလည်းဝါဒေတာနေတူကိုပိုင်အုပ်ချုပ်ခွင့်ရဒေတာအဖြစ်နဲ့ရခိုင်ဒေတာကိုပေးဖို့တောင်းဆိုနေရမြောက်ပိုင်းမဟာမိတ်လေးဘွဲကရခိုင်လက်နက်ကိုင်အေအေရဲ့တောင်းဆိုချက်တွေကိုလည်းတုံ့ပြန်ထားတာမျိုးမရှိပါဘူး။ရှမ်းပြည်နယ်ကဝါကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာမြို့နယ်6ခုရှိပြီးဟိုပန်းမြို့နယ်မမန်းမြို့ကိုပြည်အောင်စုအစိုးရကအုပ်ချုပ်ထားပြီးမိုင်းမာတန်ဝိုင်းနားဖန့ တယ်
။ကိုစောထက်ပြောပြသွားတာပါရှင်။အခုဒီကနေ့ရန်ကုန်ကကားပြပွဲအကြောင်းကိုအလှည့်ပေးချင်ပါတယ်။နိုင်ငံတကာကနာမည်ကြီးကားအမျိုးအစားတွေနဲ့အိန္ဒိယနိုင်ငံတို့ကားအမျိုးအစားတွေအပါအဝင်တပတ်ရစ်ကားတွေကိုပါတနေ့ရက်ထဲမှာအစုံလင်မြင်တွေ့ရပြီးကိုနှစ်သက်တဲ့ကားကိုစမ်းသပ်မောင်းနှင်လို့ရတဲ့အစီအစဉ်တွေနဲ့အတူရန်ကုန်မြို့မှာကားပြပွဲကြီးတစ်ခုကျင်းပနေပါတယ်။ဒီအကြောင်းကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်စုစုကပြောပြမှာပါရှင်
။ Jejua, Larova, Chevrolet, Ford.စားတဲ့နာမည်ကြီးကားဘရန်တွေအပြင်မြန်မာပြည်မှာလူကြိုက်များပြီးဈေးကွက်ဝင်လာတဲ့အိန္ဒိယနိုင်ငံထုတ်ကားတွေကိုလည်း The One Entertainment Pack မှာ15ရက်နေ့ကနေ18ရက်နေ့အထိ3ရက်တိုင်ပြသရောင်းချသွားမှာပါ။တပတ်ရစ်ကားတွေကိုဝယ်ယူခြင်းသူတွေအတွက်လည်းဥရောပနဲ့ဂျပန်နိုင်ငံထုတ်ကားတွေကိုအရေးကြာစနစ်နဲ့ပါဝယ်ယူလို့ရအောင်စီစဉ်ရောင်းချပေးနေတဲ့ရန်ကုန်မြို့ရဲ့အကြီးဆုံးကားရောင်းပြပွဲပဲဖြစ်ပါတယ်။ဒီပွဲကို Cast TV ကကြီးမှုကျင်းပတာဖြစ်ပြီးသူတို့လုပ်ငန်းစားခဲ့တဲ့2012ခုနှစ်ကကားအရေးအတွက်တိုင်ကနန်းလောက်သာရှိခဲ့ရာက9နှစ်ကြာလာတဲ့လက်ရှိအချိန်မှာတော့တနိုင်ငံလုံးမှာတသန်းနီးပါးလောက်ထိရှိနေပြီလို့ဆိုပါတယ်။အဲ့ဒီလိုကားစီးကွက်ကြီးမားလာတာနဲ့အတူကားနဲ့ဆက်ဆက်တဲ့ကဏ္ဍတွေလည်းတိုးတက်လာတယ်လို့ Cast TV ရဲ့ Chief Operating Officer ကိုဝေဖြိုးကျော်ကပြောပါတယ်။
ရတော့ဆိုရင်ကျွန်တော်တို့မော်တော်ယာဉ် brand new တွေဝယ်တဲ့နှုန်းကအရင်ကနည်းတယ်လေအခုဆိုရင်တော့ဒါကျွန်တော်တို့ဘီကက်တနည်းနဲ့ဒီနှစ်တောင်မှ100ခိုင်နှုန်းလောက်ကိုပို့ပြီးများသွားတယ်မော်တော်ယာဉ်သစ်တွေဝယ်တဲ့နှုန်းပေါ့နော်အချိန်တော့ပဲဒီကျွန်တော်တို့ဈေးကွက်တွေမှာရှိနေတဲ့ used car တွေတော့ပြည်ပနဲ့ကျင်းမင်းခဲ့တဲ့ used car တွေကလည်းအရင်ကရောင်းဝယ်ဖြစ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီ time period ဒီမော်တော်ယာဉ်လိုအပ်ချက်ကလည်း credit ကိုဟိုအများကြီးရှိသေးတာပေါ့
ပြည်ရင်းဈေးကွက်ထဲမှာ6နှစ်နီးပါးနေရာယူထားနိုင်ပြီဖြစ်တဲ့ American Brand Chevrolet ကားတွေဟာစပိုင်းဆိုင်ရာအစစိတ်ချယုံကြည်ရတာကြောင့်ဈေးကွက်ထဲမှာတခြားကား brand တွေထက်စာရင်ဈေးနှုန်းအနည်းငယ်ပိုများတယ်လို့ Chevrolet ရဲ့ Marketing Manager ကိုရဲဖြိုးထွန်းကပြောပါတယ
်ကျွန်တော်တို့ကြတော့ဟိုဘက်ကနေတိုက်ပြင်းတဲ့အခါကျတော့အခွန်နှုန်းလေးနည်းနည်းများတယ်အဲ့လိုမျိုးဆိုတဲ့အခါကျတော့ဈေးနှုန်းပိုင်းအရဆိုလို့ရှိရင် Chevrolet ကဈေးအများကြီးကြီးတဲ့ထဲမှာမပါဘူးအဲဒါပေမဲ့လည်းခုနပြောတဲ့အာသာချက်တွေရှိတဲ့ brand တွေနဲ့ရှင်တော့ကျွန်တော်ကနည်းနည်းလေးဈေးများတာပေါ့အာတာချက်ရှိတဲ့ brand ဆိုတော့ဒီမှာ SKD လို့လည်းနေ brand နဲ့ရှင်ပေါ့နော်ဟုတ
်သုံးရတာကျင်းပနေတဲ့ကားရောင်းပြပွဲမှာအထူးလျှော့သေးတွေနဲ့အတူအရေးကြဝယ်ယူနိုင်မှုနဲ့ကားပေါင်ကြီးချင်းငွေထုတ်ပေးတဲ့အစီအစဉ်တွေကိုလည်းထည့်သွင်းထားပါတယ်ပြည်ရင်းစစ်ကွက်မှာတော့ American ဂျပန်နဲ့တရုတ်နိုင်ငံထုတ်ကားတွေကိုဝယ်ယူသူတွေစိတ်ဝင်စားမှုမြင့်တက်နေတယ်လို့ဒီပွဲကိုစီစဉ်သူကပြောပါတယ်ပြည်ရင်းစစ်ကွက်မှာလူကြိုက်များလာတဲ့တရုတ်နိုင်ငံ brand ဖြစ်တဲ့ BAIC ဟာဥရောပတိုက်ကနည်းပညာတွေနဲ့ပေါင်းစပ်ထုတ်လုပ်ထားတာကြောင့်အခုနောက်ပိုင်းလူကြိုက်များလာတယ်လို့အယောင်းမန်နေဂျာကိုငေကပြောပါတယ်
။ဟို Avice Suspension ဆို BMW 7 Series နဲ့ Audi Q7 ရဲ့ Suspension တွေကျွန်တော်တုံးထားပေးတယ်ခင်ဗျ။အဲ့လိုမျိုးတန်သားတွေကသာ Beige ရဲ့ Kia Bao က Beige ရဲ့ Patch ကိုတုံးထားတယ်ခင်ဗျ။
Cast TV ကကြီးမှုချင်းပါတယ်သူဝနာမှာရှိတဲ့ The One Entertainment Park ကကားရောင်းပြပွဲကိုစိတ်ဝင်စားသူပရိသတ်အများအပြားတက်ရောက်လာတာကိုတွေ့ရပါတယ်ပုံမှန်အားဖြင့်အရင်နှစ်တွေကလုပ်ခဲ့တဲ့ရောင်းပြပွဲတစ်ခုချင်းစီမှာအနည်းဆုံးကားအစီးရေ300ကနေ500လောက်အထိရောင်းရသေးရှိတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ရှင်
စစပြပြသွားတာပါရှင်။ကျမတို့ video ကထုတ်လွှင့်ပေးနေတဲ့ season တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လိုတယ်၊နားဆင်လိုတဲ့တည်တခြင်းတွေတောင်းယူလိုတယ်ဆိုရင်စာလိုက်လိပ်စာက VOA American တန်မြန်မာပိုင်း season ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှတ်855ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ VOA ရဲ့တောက်ကြနေညပိုင်း season တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ15ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုညပိုင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းပတ်ဆင်ခန္ဓာတွေထဲမှာတော့အမျိုးသမီးကန္တာတုတ္တဆုံလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာမှာနားဆင်ကြရမှာက
ဒီ AI မြကြီးကနေပြီးတော့မြန်မာနိုင်ငံရဲ့တမိုင်းကြောင်းကိုလေ့လာတာတခုတည်းတည်းမဟုတ်ဖင်းနဲ့အနာဂတ်မှာဖြစ်လာမယ့်မြို့ဝကျောင်းမှာရှိတဲ့ဘေးရန်တွေကိုဘယ်လိုဆက်ပြီးကာကွယ်နိုင်အောင်လုပ်ကြမလဲဆိုတဲ့အပိုင်းတွေပါတိုးလာပါတယ
်။ AI မြကြောင်းသုတေသနနဲ့ပင်လယ်ရေမြင့်တက်လာနေမှုအန္တရာယ်ကြောင်းဂျပန်အန်နွာဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူရဲ့ရှင်းလင်းပြောပြချက်ကိုနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးသွားပါမယ်။နိုင်ငံရဲ့အရေးပါတဲ့ဥဆောင်နေရာတွေမှာအမျိုးသမီးတွေပါဝင်လာဖို့အတွက်ဥဆောင်နိုင်စွမ်းနဲ့ကိုယ်ရည်ကိုယ်သွေးမြင့်တင်ပေးဖို့လိုအပ်တဲ့အကြောင်းအမျိုးသမီးအခွင့်အရေးလှုပ်ရှားသူ Triangle Women အဖွဲ့တည်ထောင်သူဒေါက်ခင်လေးကပြောပါတယ်။မြန်မာနိုင်ငံကအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအခမ်းအနားအရေးပါပုံတွေအကြောင်းဒေါက်ခင်လေးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှမဆုမောကတင်ပြထားပါတယ်ရှင်။
'Cause it only serves to make me more determined to achieve my final goal.
မဆင်လေးကိုအဓိကမေးချင်တဲ့ဟာကတော့ဒီမြန်မာနိုင်ငံမှာပေါ့နော်အမျိုးသမီးတွေကဥဆောင်မှုအခမ်းအနားတွေနောက်ပြီးတော့နိုင်ငံအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်ချနိုင်တဲ့နေရာယာဒူးတာဝန်တွေမှာပေါ့နော်ဘလောက်ထိအတိုင်းအတာအထိမှာပါဝင်ပတ်သက်မှုပါဝင်တာဝန်ယူနိုင်မှုတွေရှိနေတယ်ဆိုတာကိုမြင်ရပါလေရှင
်အဲတော့ဒီမျိုးအဲ့ဒါကိုပြောမယ်ဆိုရင်တော့ဟိုအစိုးရကတန်းနေနဲ့ပဲနိုင်ရှင်ကြီးပြောရမှာပေါ့နော်အရင်အစိုးရအခုအစိုးရဆိုတဲ့ဟာမျိုးနဲ့ပဲနိုင်ရှင်ပြောမယ်ဆိုရင်တော့ဒီတော့ကအစိုးရလက်ထက်ပြန်ဆိုင်တော့အခုဒီဘက်ပိုင်းမှာတော့ပို့ပြီးတော့ဟိုခေါင်းဆောင်မှုနေရာမှာဟိုထူးထူးခြားခြားနဲ့လှုပ်ဆောင်နိုင်တဲ့အမျိုးသမီးတွေအရင်ကထက်ပို့ပြီးတော့ဟိုရှိလာတယ်လို့ပြောလို့ရတယ်။နောက်အမျိုးသမီးတွေကပို့ပြီးတက်တက်ကြကြနဲ့ဒီခေါင်းဆောင်မှုနေရာတွေမှာပို့ပွားဝင်ရမယ်ဆိုတော့လေပို့တိလာတယ်လို့တော့မြင်ရပါတယ်။ဘာဖြစ်လို့လဲဆိုတော့အစိုးရတက်တန်းနဲ့ဘာလို့နှိုင်းရှင်ပြောရလဲဆိုတော့ဒီအစိုးရတောင်းရင်ရှိတဲ့သူတွေရဲ့ဒီအမျိုးသမီးတွေအတွက်အစိုးရတောင်းရင်ရှိတဲ့သူတွေရဲ့အမူဝါဒတွေစီမံကိန်းတွေသူတို့ကိုနှိုက်တီကဒီခေါင်းဆောင်ပိုင်းမှာပါတဲ့အမျိုးသမီးတွေရဲ့လုံဆောင်နိုင်မှုကိုကြည့်ပြီးတော့တန်းပြီမှာရှိတဲ့သူတွေကလည်းပို့ပြီးတော့ဒါကိုအတူပြီးတော့လုပ်ကြတာဖြစ်တဲ့အတွက်တော့စမ်းစစ်ကြည့်ဦးဆောင်တဲ့ခင်မှာတော့အရင်ကတက်တော့ပို့ပြီးတော့ဟိုပါဝင်လာဖြစ်ပြီးများလာတဲ့လို့တော့ပြောလို့ရပါတယ်
ဟုတ်ကဲ့ရှင်အဲ့တော့အုတ်ချုပ်ရေးပိုင်းဆိုင်ရာနောက်ပြီးတော့ဒီဥပဒေပြုရေးလွှတ်တော်ပိုင်းဆိုင်ရာနောက်ပြီးတော့ဒီမြို့နယ်အဆင့်တိုင်းအဆင့်အခြေခံအဆင့်အုတ်ချုပ်ရေးအခန်းကဏ္ဍတွေမှာအမျိုးသမီးတွေရဲ့ခေါင်းဆောင်ပါဝင်မှုကရောကျင့်နိုင်ရလောက်တဲ့အနေအထားတည်ရှိနေပြီလားဒီအရေးအတွက်အတိုင်းအတာနဲ့ရှင်းလိုက်မယ်ဆိုလို့ရှင်ရောဘလောက်ထိအတိုင်းအတာထိမှာပါဝင်မှုတွေရှိနေပါပြီလဲရှင
်ကျွန်တော်တို့အရေးအတွက်နဲ့လက်ကင်ဖြင့်ရနိုင်တဲ့ဆန်းစပြနိုင်တဲ့အနေအထားဆိုပြီးကျွန်တော်နှစ်ပိုင်းပြောချင်ပါတယ်။အရေးအတွက်ပိုင်းမှာလည်းကျွန်တော်တို့ကမြန်မာပြည်ရဲ့လူကြီးရဲ့90ရာခိုင်နှုန်းကျော်ရှိတဲ့မျိုးသားတွေထဲလူကြီးပိုများရဲ့ဒါပေမဲ့လွတ်တော်ထဲမှာက100ရာခိုင်နှုန်းကျော်ပဲရှိတယ်။နောက်ဆုံးအနေဆုံးဆိုရင်ကျွန်တော်တို့ရက်ကြီးအုပ်ချုပ်မှုရေးမှုကိုကြည့်ပါ။ရက်ကြီးအုပ်ချုပ်မှုဆိုရင်လည်းမျိုးသမီးပါဝင်နိုင်မှုကရက်ွက်ကြည့်ရပေါင်း16,000ကျော်မှာမှမျိုးသမီးတွေကရာခိုင်နှုန်းနဲ့ရှိတယ်ဆိုတော့ပြောရရင်တော့အရန်နည်းနေသေးတယ်လို့ပြောလို့ရတယ်။ဟုတ်ပြီအဲ့မဲတဲ့ထဲကမှခြေပေါ်အောင်ကန်ခွင့်အချမ်းစာပြခွင့်ကိုဘယ်လောက်ရပြီလဲကြံစဉ်းစားကြည့်နေအဲ့ဒီမှာလည်းခတ်ပြီးတော့ပုံနှဲတာကိုစိတ်မကောင်းစရာတွေ့ရပါတယ်ဆိုတော့အားရလောက်တဲ့အနေအထားမရှိဘူးသူတို့ကမလုံနိုင်လို့အချမ်းစာပြခွင့်မရတာမဟုတ်ပဲအခြေအနေတွေဖန်တီးမှုတွေနဲ့အနေအထားတွေအချင်းချင်းတွေကြောင့်သူတို့ဟာအချမ်းစာပြခွင့်မှာလည်းအားမနေသေးတာကိုစိတ်မကောင်းစရာတွေ့ရှိရပါတယ်
ဟုတ်ကဲ့ရှင်အဲ့တော့မျိုးသမီးတွေဘက်ကရောဒီလိုမျိုးနေရာတွေမှာတာဝန်ထမ်းဆောင်နိုင်ခွင့်ရဖို့အတွက်ကိုယ့်ဘက်ကနေဘာတွေများပြင်ဆင်ထားဖို့လိုမလဲနောက်ပြီးတော့ကိုယ်တိုင်ပေါ့နော်ဒီလိုအခွင့်အလမ်းတွေရလာအောင်ဘယ်လိုဖန်တီးလှုပ်ဆောင်မှုတွေလုပ်ဖို့တင့်တယ်လို့ရောထင်မြင်ယူဆမိပါလဲရှင်
အမျိုးသမီးတွေအထူးသဖြင့်ဒီပေါ့နော်ရက်ဖက်အဖွဲ့စည်းတွေရဲ့နောက်ပြီးတော့မျိုးသမီးရဲ့ဆောင်ရွက်နေတဲ့ပုံကိုယ်ကြီးရဲ့ဝိုင်းပြီးတော့မှပံပိုးကူညီမှုအားကလည်းလိုအပ်တာမျိုးတွေလည်းရှိတော့အဲ့ဒီပိုင်းမှာအစိုးရဘက်ကရက်ဖက်အဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုပေါ့နော်ဘလောက်ထိမှပံပိုးကူညီမှုတွေနောက်ပြီးတော့ပံပိုးဆောင်ရွက်ပေးမှုတွေလိုအပ်တယ်လို့အမှမြင်မိပါတယ်
ဒီလိုလေလက်တွေ့အကောင်အထည်ဖော်ပြခဲ့တူတာတတိချာချာသူရကတောင်းရှိခဲ့တူရလက်ဆောင်ရမှာဖြစ်တယ်ခုနလက်ဆောင်ခဲ့ခါမှာလေသူတို့ဆူရနေပဲလူဆောင်ဆိုင်ကဟိုအကန့်အသတ်ရှိနေဖြစ်တဲ့အတွက်ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရေးသူရမှုတဲ့နိုင်ငံတကာလာတဲ့ဖွဲ့စည်းရေးဒီလိုဖွဲ့စည်းတွေကနေပြီးတော့ကျွန်တော်တို့ဒီ ပုံချိုးတဲ့တကယ်ကမှအထူးစံနေတဲ့နိုင်ငံတစ်ခုကလူတွေဟာနိုင်ငံတကာနဲ့ကင်းဝေးခဲ့တယ်အဲ့ဒီအတွက်နိုင်ငံတကာရဲ့မှာပါတွေဖြစ်နေလေသူတို့ရှိမှာဟောဘာတွေကိုကောင်းပြီးတော့ဘာတွေရတော့လေ့လာတဲ့နေပေးရရင်တော့တင်ကန်းစာယူတင်နေဆိုတဲ့ဟာမျိုးကိုဖြစ်နိုင်အောင်အတွက်နိုင်ငံတကာမှာလေ့လာဖို့တင်ယူမှုတွေဒါမျိုးတွေကိုနိုင်ငံတကာမှာရှိတဲ့အေဂျင်စီတွေနဲ့အထောက်ခံပေးနိုင်တဲ့အဖွ
ဒီကိစ္စကိုလည်းတော့ဒီအခုလက်ရှိကျမတို့ရဲ့မြန်မာလူမှုအတိုင်းဝိုင်းမှာရောအစဉ်အသင့်ဖြစ်နေပြီလားနောက်တကယ်လို့မဖြစ်သေးဘူးဆိုလို့ရှိရင်လည်းဒါတစ်ခုထိရောက်လာအောင်ရောဒီအခုလက်ရှိကျမတို့ရဲ့မြန်မာလူမှုအတိုင်းဝိုင်းမှာရောအစဉ်အသင့်ဖြစ်နေပြီလားနောက်တကယ်လို့မဖြစ်သေးဘူးဆိုလို့ရှိရင်လည်းဒါတွေအတွက်ကိုဘာတွေများပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုမယ်လို့ထင်ပါတယ်ရှင်
โอเคไอ้လူမှုအတိုင်းဝိုင်းကမျိုးကြီးတွေရဲ့ပြည့်အစမ်းအစာကိုယုံကြည်မှုရှိသလားမရှိသလားဆိုတော့ကျမတို့ကနှစ်ပိုင်းခွဲပြောရမယ်ပေါ့ မျိုးဆိုတာပညာတတ်လူရန်စားရဲ့အများကြီးရှိတဲ့ဖွံ့ဖြိုးတိုးတက်ပြီးတဲ့နေရာပိုင်းကလူတွေကတော့အတိုင်းအတာတစ်ခုထိအမျိုးမျိုးတွေပေါ်မှာလက်ခံယုံကြည်ပြီးတော့ပေါ့နော်မှာအပြင်ရေကောက်ပွဲတွေမှာပဲဖြစ်ဖြစ်ဒီကုရက်ကြီးပဲဖြစ်ဖြစ်စီစဉ်မဲ့ဖြစ်ဖြစ်ပေါ့အမျိုးမျိုးတွေပါမယ်ဆိုရင်ပို့ပြီးတော့အားပေးပြီးတော့ထောက်ခံကူညီပေးတဲ့အနေအထားမျိုးတွေရှိတယ်။အဲဒါပေမဲ့မဖွံ့ အများကြီးကျွန်တော်တို့ပြင်ပြောင်းလဲရှိရလို့ဟာအုံမယ်လို့ကျွန်တော်တို့မြင်နေတယ်။အဲ့ဒါကလည်းကျွန်တော်တို့ရဲ့ပညာရေးအရင်အရေးကြီးပါတယ်။ပညာရေးကကျွန်တော်တို့တင်ကုတ်ခံထားပြီးတော့ဖြည့်စည်းတယ်နေရာတိုင်းပေါင်းများစွာဆိုတော့ဒီပညာရေးကကြီးလာတဲ့သူတွေဟာမှန်မှန်ဝင်ပန်းပိုင်းခြားနိုင်ခွင့်အဲ့ဒီအတွက်တော့ကျွန်တော်တို့အများကြီးအချိန်ပြုရမယ်။အဲ့လိုအချိန်ယူရဆိုတဲ့နေရာမှာလည်းအခုလိုမျိ
ဒီလိုမျိုးဆွမ်းဆွမ်းတမန်ဆောင်ရွက်နိုင်တဲ့မျိုးဆက်တဲ့မျိုးသမီးလူငယ်လေးတွေသူတို့ပို့ပြီးတော့မှလို့ ဒီလိုမျိုးလုပ်ချင်တဲ့စိတ်ပို့ဖြစ်လာနိုင်အောင်ပို့ပြီးတော့မှဆွမ်းဆောင်နိုင်တဲ့ခေါင်းဆောင်မှုတွေပေးနိုင်အောင်ပါနော်မခင်လေးလို့မျိုးသမီးခွင့်ရေးလှုပ်ရှားမှုမှာဥဆောင်နေသူတယောက်အနေနဲ့ဘယ်လိုများအားပေးစကားပြောချင်တာရှိပါလဲဘယ်လိုသတင်းစကားပါချင်တာရှိပါလဲရှင်
Okay ပါ ပထမဆုံးအနေနဲ့တော့တကယ်လို့နိုင်ငံမှာလေနိုင်ငံရဲ့အခြေအနေအများကြီးထားရတာကုသနေပြီးတော့နိုင်ငံတကာမှာအခုတည်းကအများသမီးတယောက်လည်းမကြပါကြတော့အောင်ရှိမရှိသေးပေမဲ့အဆင့်အလာရပါတော့အများကြီးရှိပါတယ်ဒါပေမဲ့သူ့ရဲ့နာမည်တွေသူတို့ဟိုမှတ်တမ်းတင်နိုင်မှုတွေကတော့အားနည်းခဲ့တဲ့အတွက်ကျွန်တော်တို့အခုကြိုးဆိုရင်တော့ပြောရခက်တာပေါ့ဒါပေမဲ့အဲ့ဒီမျိုးသမီးငယ်တွေကိုမြေတောင်ပြောက်ပြီးတော့
ဒီကနေပြီးတော့ဒီစဉ်တိုင်းဝိုင်းကအတူရဲ့တောင်းဝင်းချင်းကအစိုးရတောင်းဝင်းရှိတဲ့သူတွေကနေပြီးအပြစ်ပြပြီးသူရဲ့လုံဆောင်မှုတွေပို့ပြီးတော့စမ်းစမ်းတမန်လုံဆောင်မှာနော်တန်ဖိုးကူညီမှုတွေကအားနည်းနေလို့ကျွန်တော်တို့ထင်တယ်လို့မထွက်လာဘူးလို့ထင်တယ်အဲ့တော့အဲ့လိုတမင်းငယ်တွေအမျိုးသမီးငယ်တွေကျွန်တော်အားပေးချင်တာကတော့ကိုယုံကြည်တဲ့အလုပ်ကိုတစ်ဆိုင်နှမလုပ်ပါလေ့လာသင်ယူခြင်းန
ติมาบาเนี่ยมาတော့อาเปสกาเปียเสร็จมา
Cause it only serves to make me more determined to achieve my final goal.
မဆုမုံစီစဉ်ထုတ်လွှင့်ပေးတဲ့အမျိုးသမီးကဏ္ဍကိုမနက်ဖြန်စနေမနက်ဖြန်မှလည်းနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင်။အခုဒေါကင်ဆိုးဝင်းစီစဉ်တင်ဆက်ပေးမယ့်တုတ္တဆောင်လေအမေရိကန်တခွင်စီစဉ်ကိုလည်းနှာစင်ကြရအောင်ပါ
။ကျန်ပြန်သူမှပြောတယ်အင်္ဂလိပ်စကားပြောအသုံးနှုန်းတချို့ကိုဒီတစ်ပတ်ဗဟုသုတအဖြစ်ပြောပြမယ်လို့စီစဉ်ထားပါတယ်ရှင
်အင်္ဂလိပ်စကားပြောရခြင်းတူပေမဲ့အသုံးနှုန်းတွေကမတူဘူးနော
်ကဲသူတို့ပြောတာလေးနားထောင်ကြည့်မယ်နော
် For instance Americans put babies to sleep in a crib The British call the same kind of bed a cot
ကလေးတွေကိုသိတဲ့ပကက်လိုဂရင်အသေးလေးတွေကို American တွေက crib လို့ခေါ်တယ်စာလုံးပေါင်းကတော့ CRIB crib နော်အဲ့ဒီကလေးကလေးအသေးလေးကိုပဲဗြိတိန်နိုင်ငံမှာကြတော့ COT cot လို့ခေါ်တယ်။အမေရိကမှာကြတော့ COT cot ဆိုတာက canvas space အနေနဲ့လှုပ်ထားတဲ့ခောက်ကလေးအပေါ်စားလေးကိုခေါ်တာ။ညညလဲသိမှာပေါ့နော် camp cot ဆိုတာလေ။ပျော်ပွဲစားထွက်တဲ့အခါတော်ရဲမှာဟိုကလေးတွေစခန်းချတဲ့အခါမှာတုံးတဲ့ကလေးအပေါ်စားပေါ့နော် camp cot ဆိုတာလေ။နောက်တစ်ခုကဒီအမေရိကမှာအခမဲ့ပညာသင်လို့ရတဲ့အစိုးရအကြောင်းတွေကို public school လို့ခေါ်တယ်။ဗြိတိန်မှာကြတော့ public school ဆိုတဲ့သဘောကပုဂ္ဂလိကပိုင်းအကြောင်းနဲ့အတုံးလုံးကွဲတာကတော့အသေးအဖွဲတွေကအစားပေါ့နော်။ဥမာရေအိမ်သွားမယ်ဆိုလို့ရှိရင်ဗြိတိန်နိုင်ငံမှာ toilet လို့ပြောကြတာပေါ့နော် toilet toilet လို့ပြောကြတယ်။ဒီမှာကတော့ restroom လို့ရေးတယ် restroom restroom လို့ခေါ်ကြတယ်လေ။toilet လို့လူကြားထဲမှာပြောရင်ရိုင်းနေတဲ့ Americans ကပြောနေရင်ကျင်းမှုကိုလေ့လာလို့ရအောင်စာအုပ်ကိုပြုစုထားတဲ့ဆိုင်းဆရာမ Delory Johnston ကသူ့ရဲ့အတွေ့အကြုံကိုအခြေခံပြီးတော့အခုလိုပြောတယ်ညညရေ
A lot of the grammar is slightly different so you would have things in British English that perhaps you wouldn't want an American child to learn because it might sound slightly incorrect you know like you wouldn't say I haven't got any more you know you'd rather an American kid would learn to say I don't have any more
တရာသုံးနှုန်းတွေရတဲ့မဆိုးတလောက်ကွဲလဲတာကြီးအများကြီးရှိပါတယ်တဲ့တရာအရမှားတယ်လို့ယူဆရတဲ့အသုံးနှုန်းတွေကို American ကလေးတွေကိုမသိယူစေချင်တာဖြစ်ကောင်းဖြစ်မှာပါတဲ့ဥပမာ I haven't got any moreငါမှနောက်ထပ်ဘာမှမရှိတော့ပါဘူးဆိုတဲ့စကားကို I don't have any more လို့ American ကလေးတွေကိုသင်ပေးချင်တာမျိုးလို့ပေါ့လို့ရှင်းပြသွားတာလေ
အင်္ဂလန်ကလာတဲ့ခီးတွေတွေလေရင်ကွင်းကထွက်တာနဲ့တချို့အခေါ်ဝေါ်တွေကိုပြောင်းပြစ်ရမှာပေါ့နော
်ဟုတ်တယ်ညညကြီးဒီမှာက bus ကားတွေကို bus လို့ပဲခေါ်တာပေါ့နော်ဗြိတိန်မှာကြတော့ coach 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 လို့ခေါ်တာလေအမေရိကမြေအောက်ရထားတွေကိုမြို့လိုက်အခေါ်ဝေါ်တွေကွဲတယ်ဥပမာနယူးယောက်မြို့မှာဆိုရင် subway လို့ခေါ်တယ်ဝါရှင်တန် DC မှာဆိုရင်တော့ metro လို့ခေါ်တာပေါ့နော်ဗြိတိန်နိုင်ငံလန်ဒန်မြို့မှာကြတော့ tube tube လို့ခေါ်တယ်လေ
ဟုတ်တယ်အန်ဒီရေဒီမှာကကုန်တင်ကားကို truck လို့ခေါ်တယ်လေအင်္ဂလန်မှာတော့ lorry တဲ့ဒါကြောင့်မြန်မာပြည်မှာလည်း lorry ကားကြီးတွေလို့ခေါ်တာပေါ့
ကဲ VOA English ပိုင်းအစီအစဉ်ကနမူနာလေးတွေထပ်နားထောင်ကြည့်အောင်နော်
Like, for example, jumper, which in England is the most common thing to call a sweater.
And here is a dress.
And a jumper here is a dress, yes.
American, we got J-U-M-P-E-R, jumper, look for it. A bonnet out the set here, whistle, we have to take, how we have to take, but no, jumper, look for it. British, my jar, or jumper, so that got council sweater in you, call out it.
B-O-O-T, boots, or a don't know, gale, a dolly, quail, no?
အဲ့ဒီ BOOTS boot ဆိုတဲ့စကားကလည်းဒီလိုရှိရလေစလုံးစီဗန်ကားပေါ့နော်အဲ့ဒီကားရဲ့နောက်ကပစ္စည်းတင်တဲ့နေရာကိုဗြိတိန်နိုင်ငံမှာကား boot လို့ခေါ်တယ်ဒီအမေရိကမှာကြတော့ boot လို့မခေါ်ဘူး trunk လို့ခေါ်တာပေါ့နော် TRUNK trunk လို့ခေါ်တယ်အင်္ဂလန်မှာကား boot ဆေးဆိုတာရှိတယ်လေကားနောက်ကပစ္စည်းထည့်တဲ့နေရာမှာတပတ်ကြီးအသုံးလို့တဲ့ပစ္စည်းတွေကိုထည့်ပြီးတော့ရောင်းရတာလေ
ဒီမှာရက်ဆေးလို့ခေါ်တဲ့နွေရာသီဈေးရောင်းပွဲတွေလို့ပေါ့နော်ကို့ channel ထဲမှာကို့အိမ်ရှိမှာဇပွဲတွေခင်းပြီးအသုံးမလို့တော့တဲ့တပတ်ရည်ပစ္စည်းအကောင်လေးတွေကိုရှောက်ကြည့်ရတာညူညူတော့တိတ်ကြိုက်တာပဲတခါတလေကိုလိုချင်တဲ့ပစ္စည်းခက်လက်လက်လေးတွေကိုဈေးပေါ်ပေါ်နဲ့အလကားလိုလိုရတတ်တယ်လी
ပြောပြရရင်တော့ boot ဆိုတာကဒီမှာဖနက်ပေါ့နော်လက်ရှိ rubber ဖနက်ကို boot လို့ခေါ်တာပေါ့နော်ဗြိတိန်မှာကြတော့ boot ဖနက်အစီအကြီးတွေကို wellies လို့ခေါ်တယ်တဲ့ WELLIES wellies လို့ခေါ်တယ်တဲ့ဆိုင်းဆရာမ delivery johnson ပြောတာကိုဆက်ပြီးနားထောင်အောင်နော
် pants in england is always referring to underwear
so here is that would be underpants
right
you would say underpants
underpants or underwear or boxers or whatever
အင်္ဂလိပ်မှာ pants p a n t s pants ဆိုတာကအောက်ခံပေါင်းကြီးကိုခေါ်တာတဲ့ဒီမှာတော့ underwear u n d e r w e a r underwear b o s e r boxer လို့လည်းခေါ်ကြတယ်လေ
you know if you go shopping for example you don't really want to take a trolley which is what Americans ride around on the street like say in San Francisco and here you know you'd rather use a shopping cart when you do your groceries
အင်္ဂလိပ်မှာဈေးဝယ်သွားရင်နေပစ္စည်းထည့်တဲ့လှည်ကို trolley လို့ခေါ်တယ်ဒီမှာတော့ trolley ဆိုတာကဟိုဆန်ဖရန်စစ္စကိုမြို့ကြီးမှာဆိုလို့ရှိရင်ဓာတ်ရထားကိုခေါ်တာလေအမေရိကမှာတော့ဒီစားပောက်ကုန်ပစ္စည်းတွေဈေးသွားဝယ်လို့ရှိရင်အသုံးပြုတဲ့လှည်ကို shopping cart လို့ခေါ်ရဲတဲ့ဈေးဝယ်တဲ့လှည်ပေါ့နော်သူ့အတွေ့အကြုံရပြောရရင်ねသူခင်ဘုန်းကဗြိတိန်နိုင်ငံသားတဲ့စားတောက်ဆိုင်တွေရောက်တိုင်းရေပါတောက်ရင်အတော်လေးဒုက္ခရောက်တယ်တဲ့ကဲသူပြောတာအောင်နားထောင်ကြည့်အောင
် I know from experience my husband who's British has a horrible time ordering water in restaurants Nobody understands him when he asks for water. So he's tried to modify it and say, water, can I have some water, please?
British are attended, eh?
Water.
So, Pyoi, Badugama, Namle, Wude, Rajang, Along Nale, Ang.
Water.
Dilu Pyoi, eh, Nyu Nyu Yi. Together, a thong nong quelle jetigaro, Miaiwa, Nyu Nyu Nyu. Dalegao, Inglema, LIFT, lift lo kore, Dimagaro, elevator, ELEVATOR. elevator လို့ခေါ်တယ်လေ
တကဘာလုံးကစာပို့သမားကို postman လို့ခေါ်ကြတာအမေရိကန်တွေကတော့ mail ဆိုတဲ့စာရီကိုပို့လို့ mailman နဲ့အန်တီရေ
မြန်မာကိုလည်း britain မှာ spectacles လို့ခေါ်တယ် s p e c t a c l e s spectacles လို့ခေါ်တယ်ဒီမှာတော့အလွယ်တကူ glasses လို့ပဲခေါ်ကြတယ်ပေါ့နော် a pair of glasses စာကြည့်မြန်မာဆိုရင်တော့ reading glasses ပေါ့နော် now ဒီမှာအဝေးကြီးလမ်းမကြီးတွေကို highway လို့သုံးတယ်အင်္ဂလိပ်မှာကြတော့ motorways လို့သုံးတယ် M O T O R W A Y S ပေါ့နော်အင်္ဂလိပ်မှာလူတရားအုပ်ကိုရည်ညွှန်းရင် B L O K E block ဆိုတဲ့စကားကိုသုံးတယ်ဒီမှာကတော့ guy G U Y guy this guy that guy ဟိုလူဒီလူပေါ့ကွယ်တကယ်တော့ American ပြည်အောင်စုဆိုတာကဥရောပနိုင်ငံတီးတီးကနေလူမျိုးပေါင်းစုံလာရောက်ပြီးတော့အခြေချနေထိုင်ကြတဲ့နေရာလေအင်္ဂလန်နိုင်ငံတနိုင်ငံတွေကလာကြတာမဟုတ်ဘူးဒါပေမဲ့အင်္ဂလိပ်စကားကိုအဓိကဘာသာစကားဖြစ်နေတုံးဆွဲကြတော့ American English စကားပြောဖြစ်သွားတာပေါ့နော်အန်တီတို့လည်းငငယ်တုန်းကသင်လာရတဲ့အင်္ဂလိပ်စာအကျိုးအပဲ့ Broken English လေးတွေနဲ့ရောက်တဲ့အရာမှငပိတန်နဲ့ပြောခဲ့ရတာပဲလေ
အန်တီရဲ့တကယ်တော့ငပိတန်နဲ့ပဲပြောပြောတဲပုတ်တန်နဲ့ပဲပြောပြောတရမမှန်နဲ့ပြောနိုင်ပြီးရပဲမဟုတ်လားလို့
အမလေးညွညွရေးဒီမှာကဒီလိုမဟုတ်ဘူးတော့အစံထွက်ကလေးမတူတာနဲ့ဘာတွေပြောနေတာလဲဆိုရဲအကြည့်နဲ့အကြည့်ခံရတာအန်ဒီတို့မြန်မာတွေက A ကို A လို့ပြောလိုက်ရင်သူတို့နားတွေက E လို့ကြားကြတယ်လေစာလုံးပေါင်းပေါင်းပြလို့ A နေရာရောက်ရင်နှစ်ခါပြန်ပြောရတာခဏခဏပါပဲညွညွရေးအကောင်းဆုံးနည်းကတော့သူတို့ရဲ့အစံထွက်တွေကိုနားယင်အောင်ကိုယ်လည်းနောက်ကနေလိုက်ပြီးဆိုလို့ရအောင်ရုပ်မြင်သံကြားတွေကိုကြည့်ပေးရတယ်ညွညွရေးကာလန်ဒေတန်လို့ပဲပြောရမလားအမေရိကန်တွေကအင်္ဂလိပ်စကားပြောကိုအမေရိကန်မှုပြုတယ်လို့ပဲပြောရမလားမသိပါဘူးညီညီရေအမေရိကန်ပြည်အောင်စုမှပြောတဲ့အင်္ဂလိပ်စကားအသုံးလုံးတချို့ကိုဒီတစ်ပတ်ဗဟုသုတအဖြစ်တင်ဆက်ရင်းနဲ့သုတဆောင်ရင်းအမေရိကန်တခွင်စီစဉ်ကိုဒီမှာပဲရနာပြင်ပြပါရှင်
တော့ခင်ဆိုဝင်းစီစဉ်တင်ဆက်ခဲ့တဲ့သုတဆောင်လေးအမေရိကန်တခွင်စီစဉ်ကိုအင်္ဂါနေ့မနက်ခင်းမှာနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ်ပံတဲ့ဤပညာစီစဉ်ကိုနားဆင်ကြရမှာပါရှင်။
မြမရာဇဝင်ကိုပြောနိုင်မယ့် AIR မြို့ဝအနေတွေကိုပညာရှင်တွေစလေ့လာနေကြပါပြီ။ကမ္ဘာပေါ်မှာရှက်ရှက်ပပသဘာဝအတိုင်းကျန်နေတဲ့ AIR မြို့ဝကျွန်းပေါ်ဒေသမှာဘာတွေဖြစ်ပျက်ခဲ့ပါသလဲ။ဘာအန္တရာယ်ရောရှိနေပါသလဲ။ဂျပန်အန်နဝဘူမိသိပ်ပန်းနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကပြောပြပေးမှာပ
ါ။ကျွန်တော်ကအေယာဝတီတိုင်းဒီပဋိမျိုးမှာမွေးတာဆိုတော့ဒီအေယာဝတီမြို့ဝကျွန်းပေါ်မှာငငယ်တဲ့ကလည်းအချိန်ချင်းသွားလာနေထိုင်ခဲ့တာရဲ့ဘူမိတို့ပြေတာဟိုသူတည်တည်ဖြစ်လာတဲ့အချိန်မှာလည်းဒီမြို့ဝကျွန်းပေါ်ကြီးကိုတောက်လျှောက်ကစိတ်ဝင်စားနေတာလည်းပါတာပေါ့နော်ဒါပေမဲ့ဒီပြည်ပမှာပညာသင်နေရင်းနဲ့တကယ်တကယ်နေနေနေတွေးပြီးတော့စဉ်းစားမိတာတက်ကြတဲ့2000ခုနှစ်မှာပါ2000ခုနှစ်ကဒီဂျပန်နိုင်ငံကနိုင်ငံတကာသုတေသနစာတမ်းဖတ်ပွဲမှာအင်္ဂလန်ကပရိုဖက်ဆာဒီငယ်လေးတယောက်ကပြောသွားတယ်အေယာဝီမြစ်ကြီးကနေပြီးတော့စီစဉ်ဆက်ချလာတဲ့အနေတွေကပင်္ဂလာပင်လယ်အော်နဲ့ဒီမိုရမပင်လယ်ကွမှာအထူးကြီးပဲအနေတွေထိုင်နေတယ်အဲ့ထိုင်နေတဲ့အနေတွေကိုလေ့လာတဲ့သူတေသနကဘယ်လိုမှမလုပ်နိုင်သေးဘူးဒီကိစ္စကအများကြီးလုပ်ဖို့လိုအပ်တယ်ဆိုတဲ့ဟာမှာကျွန်တော်ပုံပြီးစိတ်ဝင်စားသွားတယ်ပေါ့အဲ့မှာဒီသူတေတီနဲ့လည်းမိတ်ဆက်စကားတွေပြောပြရင်းနဲ့အခုချိန်ကြီးလည်းတောက်လျှောက်တွဲပြီးလုပ်ဖြစ်နေပါတယ်အဲ့ဒီကနေပြီးတော့တွားလိုက်တဲ့ဥစ္စာက2004ခုနှစ်မှာကျတော့ကံကောင်းတယ်ပဲပြောရမှာပေါ့ဒီဂျပန်နိုင်ငံမှာရှိတဲ့ကဘာကျော်သူတေတီတယောက်ကအာရှတိုက်ကြီးတစ်ခုလုံးမှာရှိတဲ့ Delta တွေအားလုံးကိုသူတေသန project ကြီးနဲ့လုပ်နေတယ်သူတေတီနဲ့တွေ့ဆုံခွင့်ရပြီးတော့သူကနေမှမြန်မာနိုင်ငံသားမလေးတီရောဒီအေယာဝတီမြစ်ကြီးရဲ့သုတေသနလုပ်ငန်းကဘယ်လို့မှမလုပ်နိုင်တဲ့အတွက်ကြောင့်သူ့ရဲ့ project တွေမှာထိုက်ကျင်တဲ့အတွက်ကြောင့်မို့အများဆုံးစူးစမ်းကြရအောင်စူးစမ်းပေးပါဆိုတာနဲ့အဲဒီကနေစပြီးတော့ထဲထဲဝင်ဝင်လုပ်ဖြစ်တာပါဒါပေမဲ့တီတဲ့အတိုင်းနိုင်ငံရေးအခြေအနေအပြောင်းအလဲတွေနဲ့2009ခုနှစ်ဒီနာဂစ်မုန်တိုင်းကြီးဖြစ်တဲ့အချိန်မှာကျတော့အားလုံးပို့ပြီးတော့မလုပ်မဖြစ်တော့ဘူးအဲ့ဒါကဒီအေယာဝတီမြစ်ကြီးကနေပြီးတော့မြန်မာနိုင်ငံရဲ့တမိုင်းကျောင်းကိုလေ့လာတာတခုတည်းတည်းမဟုတ်ဖ ೇನೆ အနာဂတ်မှာဖြစ်လာမယ့်မြို့ဝကျွန်းပေါ်မှာရှိတဲ့ဘေးအန္တရာယ်တွေကိုဘယ်လိုဆက်ပြီးကာကွယ်နိုင်အောင်လုပ်ကြမလဲဆိုတဲ့အပိုင်းတွေပါတိုးလာပါတယ
်။ဘယ်လိုဘေးအန္တရာယ်တွေကျုံလာနိုင်ပါသလဲ
။ဖြစ်လာနိုင်တဲ့အန္တရာယ်တွေကအခုဆိုရင်တတော်ကလည်းပြုံးလာတဲ့အပိုင်းတွေရှိတယ်ဒီ mangrove တွေကလည်းအရန်ကိုနဲပါတယ်ပြီးတော့မှဒီမြေကြီးကငကောနှိမ့်ရတဲ့အထက်မှာပင်လယ်ရေပြင်ကလည်းတက်တက်လာနေတယ်မြေကြီးရဲ့နေတဲ့ဥစ္စာကကျွန်တော်ပြောရင်ကျွန်တော်တမိုင်းကြောင်းရှိပါတယ်အခုသူတည်တနာတွေကအခြားနောက်တစ်ခုပါဒီကဘာကြီးမှာအပူနွေးတဲ့ခေတ်ကြီးဖြစ်ခဲ့ဘူးတယ် Pleistocene ဆိုတဲ့ကာလအဲ့အချိန်တုန်းကပင်လယ်ရေတွေကမြင့်တက်တဲ့ဥစ္စာကအခုလက်ရှိအရာဝတီတိုင်းရဲ့ကမ်းရိုးတန်းကနေပြီးတော့ကုန်းတွင်းပိုင်း80ကီလိုမီတာလောက်ထိရေတွေပြင့်နေခဲ့တယ်ဆိုတဲ့တမိုင်းကြောင်းလည်းတွေ့ထားပါတယ်ဆို80ကီလိုမီတာလောက်ထိရေတွေတက်လာခဲ့ဘူးတဲ့ပြောဆိုရင်ကကျွန်တော်တို့မှာရှိနေခဲ့ဘူးပါတယ်ပြီးတော့ဒီပင်လယ်ဆီလေးပဲဒီမြင့်တက်လာတဲ့ဥစ္စာလည်းအခုကြည့်မယ်ဆိုရင်တစ်နှစ်ကို6 mm တစ်နှစ်ကို6 mm လောက်ထိဒီပြင်းတက်လာတဲ့ဥစ္စာအရာဝတီတိုင်းမှာလည်းတွေ့ရတယ်ဆိုပြီးတော့ဒီသူတေသနဒီစာတမ်းထဲမှာရေးထားပါတယ်ခင်ဗျ
ကဘာတလုံးကျုံနေကြရတဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အန်ဒီယန်ဟာအေရီမျိုးဝချွန်ပေါ်ဒေတာအတွက်ပိုးပြီးဆိုးနေတာကသူ့ရဲ့အနေထားနဲ့အမြင့်ဖြစ်ပါလေ
။အေရီမျိုးဝချွန်ပေါ်ကြီးကအရန်ကိုမြေပြန့်ပြီးတော့နေနေနေနေဆိုတဲ့ဥစ္စာကပင်လယ်ရေပြင်အထက်ကို9မီတာတောင်မရှိဘူးအမြင့်မရှိဘူးဆိုတဲ့အချက်ကျွန်တော်တို့ကအဓိကစိုးရင်လာတာပါ
။ဟုတ်ပါတယ်စိုးရင်လည်းအတိုင်းပဲနာဂစ်လိုသဘာဝအန်ဒီယန်နဲ့လည်းကြုံခဲ့ရတာပါ။ဒါပေမဲ့အခုကြုံခဲ့ရတဲ့အတိုင်းလူပေါင်း3,400နီးပါးတည်ဆုံးခဲ့ရတဲ့အထိဖြစ်တယ်ပါဒလား
ဒီပမာရောက်နေတာဒီလေအတွက်ကတော့ပထမကြည့်လိုက်ရင်နာဂစ်မှာကျွန်တော်တို့ကကြိုတင်ပြင်ဆင်မှုတွေတိတ်စားမလုပ်နိုင်ခဲ့ဘူးအားနေခဲ့တယ်ဒါကြောင့်မလို့လူတွေကမတည်တည်မဲ့တည်ရတယ်ဆိုတဲ့အပိုင်းတွေကိုအဓိကထားပြီးတော့ပေါ့နော်သတင်းဌာနတွေကမြင်တဲ့အပိုင်းတွေပြောကြပေးမယ်အခုထဲထဲဝင်ဝင်သူတွေတနာနဲ့ပြန်ကြည့်လိုက်တဲ့အခါကျတော့ဂျပန်နိုင်ငံမှာလည်းဒီ2017ခုနှစ်ကငလျင်ကြီးနဲ့ဆူနာမီလာတဲ့အချိန်မှာလူတွေအများကြီးတည်တဲ့ကိစ္စဘာကြောင့်လဲဆိုတိနေရတာနဲ့ဘလို့ခေါ်မလဲလူရဲ့တက်တန်းတလျှောက်မှာမကြုံခဲ့ဘူးလေဆိုလူတွေကပေါ့ပေါ့ဆဆနေထိုင်ကြတယ်ဆိုတဲ့သဘောကအများကြီးအရေးကြီးပါတယ်အဲ့ဒါကြောင့်ပညာပေးတဲ့အဆင့်ကအရင်ရေးကြည့်လို့ဆိုတော့ကျွန်တော်သဘောပေါက်ရတာပါနာဂစ်ကဖြစ်တဲ့အချိန်မှာကျွန်တော်အေယာဝီတိုင်းကိုမုန်တိုင်းကတဲ့တဲ့ကြီးဝင်လာပြီးတော့မှရေးကြည့်တယ်ဆိုတဲ့ဥစ္စာကအေယာဝီတိုင်းမှာရာဇဝင်မှာမရှိခဲ့ပါဘူးတန်ခဲ့တဲ့နှစ်80တရာလောက်အတွင်းမှာအဲ့ဒါကအဓိကအသက်တခုပါနောက်တစ်ခုကအရင်ပြင်းတဲ့မုန်တိုင်းကြီးကိုလာများကြိုတိပြီးမယ်ကုန်းပေါ်ကိုစပြီးတော့မုန်တိုင်းကထိတဲ့အချိန် landfall လို့ခေါ်ပါတယ်အဲ့ဖြစ်တဲ့အချိန်ကတကယ်ကိုအေယာဝီတိုင်းရဲ့ရေအနေဆုံးမြေအနေဆုံးနေရာတွေကိုလူများဆုံးနေတဲ့နေရာကိုတဲ့တဲ့ကြတဲ့အပြင်ကို landfall ကတနေရာတည်းမှာရွေ့မသွားဘဲနဲ့ညံ့ညံ့မရွေ့ဘဲနဲ့အကြာကြီးနေတဲ့ဥစ္စာဟာရန်ကုန်ဒုက္ခရောက်သွားတာပါ
ဂျပန်မှာလည်းလူတွေအများကြီး
တည
်တယ်ဒီဆူနာမီကြောင့်တည်တယ်ဒီမြန်မာနိုင်ငံမှာလည်းဒီမုန်တိုင်းကြောင့်တည်တယ်ကြိုတန်းမလုံနိုင်တာကြောင့်မဟုတ်ဘူးနားမလဲလို့မသိလို့ပေါ့နော်
မှန်ပါတယ်ခင်ဗျာနောက်တိတာတဲ့တစ်ချက်ကလေအဲ့ nugget ဖြစ်တဲ့အချိန်မှာ AR တိုင်းမှာလူတွေအများကြီးပြင်ဆင်ထားခြင်းမရှိပေါ်ဝတ်ထားတာနဲ့နေတဲ့ဘိုင်းတွေပါတဲ့အချိန်မှာသူ့ရဲ့အနောက်ဘက်ဘာမှမဝေးတဲ့ရခိုင်ကမ်းရိုးတန်းကမုံတိုင်းအမြဲခဏခဏကြကြုံမှုနဲ့ကွာနေလို့ပါလို့မဆိုတိတ်ချပြင်ဆင်ထားတဲ့ကြောင့်သူတို့တွေကဘယ်လိုရှောင်တက်ရမလဲဆိုတာအထိကိုသူတို့ကသိချာအလေးကျင့်ရနေပြီးတော့တော်တော်လေးတက်တာဆိုတဲ့ဘိုင်းတွေတွေ့ရပါတယ်ရှေ့ဆက်ပြီးလောက်အောင်မယ် future work ကအရန်ကိုရည်ကြီးနေကျွန်တော်တို့ကဘာလို့တမိုင်းနဲ့တီးဖို့လိုတယ်လက်ရှိရှိနေတဲ့အန်ရယ်တွေကိုလည်းဘယ်လိုမျိုးလောက်ထိအသေးစိတ်သွားမလဲဆိုတဲ့ဥစ္စာမျိုး
ဟုတ်ဘာတွေဆက်ပြီးတော့လုပ်ဖို့ရှိပါလ
ဲ။ဟုတ်ကဲ့ပါခင်ဗျာ။ဒီ ERD Delta ကြီးမြေဝချုံပေါ်ကြီးအပြင်ဘက်ကနေထွက်ပြီးတော့ဒီတယ်ထဲမှာ twin net တစ်ခု twin net ဆိုတာလည်းမိသားဓာကနန်းလေးမရှိတဲ့ဟာတစ်ခုကိုတူပြီးတော့မှသူ့ပြေတနာကိုတေချာတာခွဲပြီးလုပ်တဲ့ဟာနဲ့အဲ့ဒီကဓာတ်ဒီကိုဒီမြေဝချုံပေါ်ထဲမှာလည်းအသေးစိတ်လေးထပ်ပြီးတော့အထောက်အကူပြုမဲ့အချက်လေးတွေရှာဖွေဖို့ကကျွန်တော်တို့အဓိက target ပါ။ဒီအဓိက target ကိုလုံနိုင်ဖို့အတွက်ပထမစခဲ့တာကတော့တက်ကလေ2002ခုနှစ်ကအိန္ဒိယနိုင်ငံကနေပြီးတော့သူ့ပြေတနာတိုင်းငယ်တဲ့အချက်လက်တွေကအရန်ကိုအရေးပါတဲ့ဟာတွေတွေ့ကြတဲ့ဆောင်အဲ့ဒါတွေကိုမူတည်ပြီးတော့ကျွန်တော်တို့အခုဆိုရင်အသေးစိတ်နေရာလေးတွေရွေးပြီးတော့အမေရိကန်ပြည်အောင်စုရဲ့ပြီးတော့အခုဂျပန်နိုင်ငံကနေပြီးတော့ကျွန်တော်လည်းပါဝင်တဲ့ဥစ္စာကတော့လာမယ့်နှစ်ကနေစပြီးတော့တကုံတက်ကတူနဲ့ပသိမ်တက်ကတူကဆရာတွေငယ်တွေနဲ့အတူတွဲပြီးတော့အဲ့ကဆရာ၁၀ယောက်ကိုဂျပန်နိုင်ငံကိုခေါ်ယူပြီးတော့တရုတ်နိုင်ငံနဲ့ဗီယက်နမ်နိုင်ငံကအလားတူဒေတာတွေကိုသူ့ပြည်သနာတွေကိုအမြင်ရင်းဖလဲကိုယ်တိုင်တက်ခွဲကိုယ်တိုင်လေ့လာပြီးကိုယ်တိုင်လုပ်ပေးနိုင်တဲ့အဆင့်ကိုလုပ်ဖို့နောက်ထပ်၃နှစ်မှာကျွန်တော်တို့စီစဉ်ထားပါတယ်ပြီးတော့ဒီလအကုန်မှာပဲရန်ကုန်မြို့ဒီ Novotel Hotel မှာမီဆာဆိုတဲ့ကျွန်တော်တို့အတုံးချကဘာမြေဆိုင်ရာသုတေသန Conference နှစ်နှစ်တခါလုပ်တဲ့ Conference မှာပဲဒုတိယအကြိမ်မြောက်ပေါ့နော်ဒီ Marine Geology အနော်ဘူမိပြည်သားနဲ့ပတ်သက်တဲ့ Workshop တစ်ခုကိုလုပ်ပြီးတော့မှအခုကျွန်တော်ပြောခဲ့တဲ့သုတေသနအဖြစ်တွေကိုရှာဖွေတွေ့ရှိခဲ့တဲ့ပညာရှင်တွေအမေရိကန်ကပညာရှင်တွေကိုယ်တိုင်လာပြီးတော့သူတို့နဲ့အတူဆွေးနွေးပြီးတော့ရှေ့ဆက်ကိုဘာတွေလုပ်တင်နေဆိုတဲ့လမ်းကြောင်းကိုလည်းကျွန်တော်တို့ရွေးချယ်ကြမှာပါ
အီယာဝရီကိုပညာရှင်တွေလေ့လာကြကြတဲ့အဓိကအချက်ကမြစ်ကြောင်းထိပ်ပိုင်းမှာဆယ်ရီမဆောက်သေးတာကြောင့်ပါ
ဒီရန်စီမြစ်တို့လိုမဲခေါင်ကူနေမှာလို့မြစ်ဝဲထိပ်မှာဆယ်ကြီးမဆောက်သေးတဲ့အတွက်ကြောင့်ကျွန်တော်တို့တွေကအလဲပို့ချမှုကတဘာဝအတိုင်းနဲ့လာနေသေးတယ်တဘာဝအတိုင်းနဲ့လာနေတာမဟုတ်လို့လဲနိုင်ငံတကာကပညာရှင်တွေကတဘာပေါ်မှာတဘာဝအတိုင်းကြံနေသေးတဲ့မြစ်ကြီးအကြီးတစ်ခုကိုလေ့လာဖို့ကအကောင်းဆုံးအရာဒီမြစ်ပါပဲဆိုပြီးတော့အခုအများစုကလာနေကြတဲ့အပိုင်းတွေပါပါပေါ့နော်
ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တိတ်တန့်နေနေပြင်ရကန္နာကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော
်ဒေါက်ခေမျိုးသက်စီစဉ်တင်ဆက်ပေးနေတဲ့တိတ်ပန်တဲ့နေပြင်ရစီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 ထိအစီအစဉ်အစဆုံးကိုအတန်လှန့်ချိန်ပြပြခြင်းည 10:00 ကနေ 11:00 ထိပထမ9:00ဝက်မှာလိုင်းလက်မီတာ190 kHz 1505နဲ့အတူလိုင်းဒိုမီတာ25လိုင်းဒိုမီတာ32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်မနေ့ဖက်စနေနေ့မနေ့ဖက်အစီအစဉ်ထဲမှာတော့စောစောကထုတ်လွှင့်ပေးခဲ့တဲ့သတင်းပတ်ဆိုင်ကဏ္ဍတွေကအမျိုးသမီးကဏ္ဍနဲ့တိတ်ပတ်နဲ့နေပညာအစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါလေရှင်အခုစနေနေ့တောက်ကြနေညပိုင်းထိတ်တဲရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်မှာရာဇဝတ်ဖယ်ရှားခံခဲ့ရတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးထွက်ဆိုနေပါတယ်မိဘထုတ်ဆရာကောင်းတဲ့လူတွေရဲ့မောမမှန်ပြောတာတွေကိုအခြေခံပြီးသမ္မတကြီးတယောက်ကိုဆွေးရောက်ကရာဇဝတ်ဖြုတ်ဖို့ဆုံးဖြတ်ခဲ့တာမယုံနိုင်စရာလို့ရဖြစ်နေလေသမ္မတကြီးဟောမရီဂျာဗန်နိုဗစ်ကသူ့ကိုရာဇဝတ်ဖယ်ရှားခံရခြင်းမှာပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးဆန္ဒရှင်တွေလူရီဂျူလီယာနီပေါ်ဆွေးနွေးရှင်တွေကစုံစမ်းစစ်ဆင်မှုတွေစတင်လာပြီဖြစ်တဲ့အကြောင်း Bloomberg သတင်းဌာနကပြောလိုက်ပါတယ်။ဗန်နိုင်းဆန္ဒစီမင်းစည်းကမ်းတွေဖောက်ပြမှုရှိမရှိပြည်ပနိုင်ငံတစ်ခုတွေအကျိုးဆောင်ဖြစ်တည်ဝင်မပုံနေမှုပြောက်ကွက်မှုစတဲ့ဆွေးဆွဲချက်တွေနဲ့စုံစမ်းနေတာဖြစ်တယ်လို့လည်းသတင်းကဖော်ပြခဲ့တာပါ။အမေရိကန်ပြည်အစကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းအထက်တန်းကျောင်းတစ်ခုမှာကျောင်းသားတယောက်ကသူ့ရဲ့16နှစ်ပြည့်မွေးနေ့မှာကျောင်းသားတစ်ယောက်တည်ဆုံးတဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေစုံစမ်းနေပါတယ်။လော့စ်အန်ဂျလိစ်မြို့စင်တာကလာရီတာမှာရှိတဲ့ဆော့ကတ်အထက်တန်းကျောင်းမှာပြစ်ခတ်မှုကြောင့်အသက်16နှစ်အရွယ်ကျောင်းသူတို့နဲ့အသက်14နှစ်အရွယ်ကျောင်းသားတယောက်တို့တည်ဆုံးသွားကြတာပါ။မြန်မာနိုင်ငံကတိုင်းဒေသတွေမှာကြီးလေးတဲ့လူခွင့်ချူပေါင်းမှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချင်းနဲ့ဆုံးဖြတ်ချက်တည်းရဲ့ချမှတ်နိုင်ရေးကုလသမဂ္ဂမှာဆွေးကြည့်လိုက်ပါတယ်။ကောသမကပါဝင်ခိုင်လုံတဲ့စုံစမ်းမှုတွေကရရှိထားတဲ့သတင်းချက်နဲ့စီရင်ခံစာရရရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေပါဝင်နိုင်ငံတော်မှာလူခွင့်ချုပ်ဖောက်မှုတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေတဲ့အပေါ်ရှုတ်ချကြောင်းလဲဆုံးဖြတ်ချက်ကိုပူတဲ့အဆိုပြုခဲ့တဲ့အမေရိကန်ပြည်သူကမနေ့ကကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ပြောဆိုထားတာပါ
တောက်ကြနေညာပိုင်းထိုက်တက်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါအခုည၈:၃၀မိနစ်ဖက်၆နိုင်ကနေ၈နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုက်လို့မီတာ၃၂လေးဆယ်၄၈ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ၁၉၀ကီလိုဟတ်၁၅ခွန်၅ရုပ်ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်ဗီဒီယိုတော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင This program has come to you from the Voice of America, Washington.